Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြနေ့မနက် February တာလွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းလိုမီတာ32 40နဲ့49တို့ကတော့မက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။မခွန်ယူပါခုမနေ့စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုစံမိုးဝင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အာဖဂန်တာလီဘန်တွေ9နှစ်နီးပါးပြန်ပြီးဆွဲထားတဲ့အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုကိုပါကစ္စတန်စစ်ဘက်ကကယ်ဆယ်လိုက်ပါတယ်။ရခိုင်ပြည်နယ်တွင်ပြန်လည်နေရာချထားရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာကော်မတီတစ်ခုဖွဲ့စည်းလိုက်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကကြာသပတေးနေ့မှာကြေညာပါတယ်။ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒေမူဂျိုဟောင်းကိုဖီအန်နန်ဒီကနေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြဖို့ရှိပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
။အခုမနက်ခင်းနာဆင်ရမယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်မြန်မာပြည်သွားမဲ့ခရီးစဉ်နဲ့အတူမြန်မာအမျိုးသားလုံခြုံရေးအကြံပေးနဲ့ကုလဆိုင်ရာအမေရိကန်တာမတ်ကြီးတို့တွေ့ဆုံပွဲအကြောင်းကိုပြောပြပေးဖို့ရှိသလိုတိုင်းရင်းသားနိုင်ငံရေးပါတီ15ခုနဲ့စုဖွဲ့ထားတဲ့မဟာမိတ်အဖွဲ့ UNA ဟာလည်းရခိုင်ပြည်နယ်စီကိုတွားရောက်နေပါတယ်
ကျေနပ်ပြီးကျေနပ်ရတဲ့ဖြစ်ဖြစ်တော်တော်များများတော့ရင်းနှီးခံစားချက်တွေပေါ့ဗျာကျွန်တော်မကြောက်ကြရကြပါလေအဲကျွန်တော်ဘက်ကကြတော့လည်းဒီချိန်မှာဆန်ခမ်းမှုကိုဦးစားပေးပြီးဖြစ်
ရခိုင်ပြည်နယ်ကပြည်ပခန့်တွေကိုအခြေမြင့်မှန်သိရဖို့နဲ့နိုင်ငံတကာအဖြစ်မှန်တွေနိုင်ငံတကာကအဖြစ်မှန်တွေကိုသိစေဖို့တာရောက်ခဲ့တာဖြစ်တဲ့အကြောင်း UNA ပြောခွင့်ရရဲ့ပြောကြားချက်တခါတော့ဆန်းစုကြည်ရဲ့မြန်မာပြည်သူပြည်သားတွေပေါ်ရှင်းလင်းပြောကြားချက်ပေါ်နိုင်ငံရေးသုံးသပ်သူတို့ရဲ့အမြင်တွေကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့အော်တိုဘာလ13ရက်တောက်ကြနေမနဲ့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆောင်မိုးဝေတို့ကကြီးညာပါမယ်ရှင
်အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုတို့ဟာပါကစ္စတန်နဲ့အာဖဂန်နစ္စတန်နဲ့ဇက်လူမျိုးစုတွေသားတို့မှာစစ်သွေးကြွတွေက9နှစ်နီးပါးကြာပြန်ပြေးဆွဲခံထားရပြီးတဲ့နောက်ပါကစ္စတန်စစ်ဘက်ကကယ်ဆယ်လိုက်ပါတယ်။အမေရိကန်နိုင်ငံသူခေတ္တလန်ခိုးမန်နဲ့သူရဲ့ခင်ပွန်းကနေဒါနိုင်ငံသားဂျော့ရှော့ဘောလ်တို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်မှာပျောက်ဆုံးသွားတာဖြစ်ပြီးအာဖဂန်တာလီဘန်တွေကသူတို့ပြန်ပြေးဆွဲထားတာလို့နောက်ပိုင်းမှကြေညာခဲ့တာပါ။ပြန်ပြေးဆွဲခံထားရသူတွေကိုဖမ်းထားတဲ့အချိန်တွင်သူတို့ကိုရယူထားတဲ့ဗီဒီယိုနှစ်ခုကိုတာလီဘန်တွေကထုတ်ပြန်ခဲ့ပါတယ်။ဘောလ်နဲ့ဇနီးဖြစ်သူတို့ကိုပြန်လွှတ်ပေးဖို့အပြန်လည်အဖြစ်အဖမ်းခံထားရတဲ့သူတို့အဖွဲ့ဝင်တွေကိုပြန်လွှတ်ပေးရမယ်လို့တာလီဘန်တွေကတောင်းဆိုထားတာပါသူတို့ဇနီးမောင်နှံဟာအဖမ်းခံထားရတဲ့အချိန်တွင်ကလေး3ဦးမွေးဖွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုကပေးတဲ့ခိုင်မာတဲ့ထောက်လိုင်းသတင်းပေါ်အခြေခံပြီးပါကစ္စတန်စစ်ဘက်ကကယ်ဆယ်ရေးဆိုင်ရာစစ်စင်ရေးတစ်ခုကိုအာဖဂန်နစ္စတန်ခူရမ်လူမျိုးစုဒေသမှာဗိုလ်ဒူးနေကအောင်မြင်မြင်လုဆောင်ခဲ့တယ်လို့ပါကစ္စတန်စစ်ဘက်ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်တာလီဘန်အဖွဲ့နဲ့ချိတ်ဆက်ရှိတဲ့ဂျမ်ဘက်ဝါဒီအဖွဲ့ဟက်ကာနီကွန်ရက်လက်ထက်ကနေဒီမိသားစုပြန်လွတ်လာအောင်လုပ်ပေးခဲ့တဲ့ပေါ်သမ္မတဒေါ်နယ်ထရမ့်ကကြီးကြူးပြောဆိုပါတယ
်ကုလသမဂ္ဂရဲ့ UNESCO အဖွဲ့ကြီးဟာအစ္စရေးစန့်ကျင်ရေးဗက်လန်မှုရှိတယ်ဆိုပြီးတော့ဆွတ်ဆွဲပြီးအမေရိကန်ပြည်ထောင်စုကအဖွဲ့ကနေနှုတ်ထွက်လိုက်ပါတယ်ဒီဆုံးဖြတ်ချက်ကိုအလွဲတကူချမှတ်လိုက်တာမဟုတ်ပါဘူး UNESCO ပေါ်တင်ရှိနေတဲ့ကြွေးကြံကိစ္စတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့စိုးရိမ်မှုကလည်းထင်ဟပ်နေတယ်လို့ဒီဖွဲ့ကြီးမှာအခြေခံကြတဲ့ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေပြီးအစ္စရေးပေါ်ဆန့်ကျင်တဲ့ဗိုလ်လုပ်မှုတွေဆက်ပြီးတော့ရှိနေပါတယ်လို့နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနူးအက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့နှုတ်ထွက်မှုက2018ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာစတင်ပြီးတော့တက်ရောက်မှာဖြစ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်။ဒီလိုဆုံးဖြတ်ပြီးတော့နိုင်ပိုင်းခန့်အကြံမှာအစ္စရေးနိုင်ငံကလည်း UNESCO အဖွဲ့ကနေနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။အစ္စရေးနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အတူ UNESCO အဖွဲ့ကနေနှုတ်ထွက်ဖို့အတွက်ပြင်ဆင်ထားဖို့အစ္စရေးနိုင်ငံဂျာယီဝန်ကြီးဌာနကိုဝန်ကြီးချုပ်ကညွှန်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုရဲ့ယုံကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုနေတန်ယာဟုကလည်းကြိုဆိုလိုက်ပါတယ်။
ပါလက်စတိုင်းဟာမတ်စ်အဖွဲ့နဲ့ပြိုင်ဘက်ဖာတာအဖွဲ့တို့ကြားနိုင်ငံရေးပြန်လည်တည်မြဲရေးဆိုင်ရာသဘောတူညီချက်တစ်ခုရလိုက်ပြီလို့ဟာမတ်စ်အဖွဲ့ကပြောပါတယ်။ဟမတ်စ်ကောင်ဆောင်အစ္စမေးလ်ဟာနီယေရဲ့ကြာသပတေးနေ့ထုတ်ပြန်ချက်တစ်ခုအရသူ့ဆိုအပြင်အီဂျစ်နိုင်ငံကစီရနာအပြစ်နဲ့ကမကထလို့စီစဉ်ပေးပြီးကိုင်ရိုမြို့တော်မှာလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲတွင်နှစ်ဖက်အကြားသဘောတူညီချက်ရခဲ့တာဖြစ်တယ်လို့ဆိုပါတယ်။သဘောတူညီချက်ပါအသေးစိတ်အချက်တွေကိုနောက်ပိုင်းကျရင်ကိုင်ရိုမြို့တော်မှာထုတ်ပြန်ကြေညာမယ်လို့လည်းဟာနီယေကပြောပါတယ်။အခုလိုသဘောတူညီချက်ရသွားတဲ့ကိစ္စဖာတာအဖွဲ့ပြောခွင့်ရတူကလည်း AFP သတင်းဌာနနဲ့မေးမြန်းခန်းမှာအတည်ပြုပြောဆိုသွားပါတယ်။သဘောတူညီချက်ထဲမှာဂါဇာကမ်းမြောင်ဒေသကရာဖာနေဇက်ဖြတ်ကျော်ဂိတ်စီမံခန့်ခွဲရေးကိုညီညွတ်ရေးအစိုးရလက်ထက်လွှဲပေးမယ့်အစီအစဉ်တစ်ခုလည်းပါတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဒါ့အပြင်ဂါဇာဒေသကိုရဲတပ်ဖွဲ့ဝင် 3,000 လွှတ်မဲ့အစီအစဉ်လည်းပါဝင်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုပါလက်စတိုင်းသမ္မတမခ်မူအဘတ်စ်ရဲ့ဖာတာလှူရှားမှုထိန်းချုပ်မှုအောက်ပြန်လွှဲပေးဖို့ ဟာမတ်စ်အဖွဲ့ကပြီးကြတဲ့လမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြန်လည်သိမ်းမြတ်ရေးဆိုင်ရာအခုသဘောတူညီချက်ရလာကြတာဖြစ်ပါတယ်
။ဟာရီကိန်းမုန်တိုင်းတိုက်ခတ်ဖျက်ဆီးမှုကြုံခဲ့ရတဲ့ပေါ်တိုရီကိုအတွက်တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးဖို့သမ္မတဒေါ်နယ်ထရန့်ကစိတ်ပိုင်းဖြတ်ထားပြီးဖြစ်တဲ့အကြောင်းအင်ပီရိုပြန်ကြားရေးရာရှိဆာရာဆန်ဒါကပြောဆိုပါတယ်။အမေရိကန်အစိုးရရဲ့ကူညီဆောင်ရွက်ပေးအဖွဲ့တွေဟာအမေရိကန်ပြည်ထောင်စုပိုင်နယ်မြေဖြစ်တဲ့ပေါ်တိုရီကိုမှာအချိန်အကန့်အသတ်မရှိရှိနေနိုင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးနိုင်ပိုင်းအကြံမှာဆန်ဒါစ်ရဲ့ကြေညာချက်ထွက်ပေါ်လာတာပါအမေရိကန်အစိုးရအရေးပေါ်စီမံခန့်ခွဲရေးဌာနဖီမာနဲ့အခက်အခဲကြုံတွေ့နေရတဲ့အခြေအနေမျိုးမှာအားအသင့်လောက်အောင်အမြန်အကူအညီပေးလှုပ်ဆောင်နေကြသူတွေကိုပေါ်တိုရီကိုမှာအမြဲတမ်းကျွန်တော်တို့ပို့ထားနိုင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြတာလူမှုကွန်ရက်ပေါ်မှာကြာတာပရီနေစိုးစိုးပိုင်းကရေးသားခဲ့ပါတယ်ပေါ်တိုရီကိုကျွန်းအနေနဲ့သူ့ရဲ့ဆိုးရွားတဲ့ဘန္နာရေးအခြေအနေတွေကိုမျှဝေပြီးတော့တာဝန်ယူရလိမ့်မယ်လို့လည်းစင်ကလယာအတန်လွင့်ဌာနရဲ့ရုပ်တံဌာနကိုတမရကပြောကြားခဲ့ပါတယ
် UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဖြူကနေတောကြောင်နေမနေ့ဖက်တရင်မြောက်ကိုတိုက်ဆက်လက်ထုတ်လုပ်နေပါတယ်ရခိုင်ပြည်နယ်တွင်ပြည်လည်နေရချထားရေးနဲ့ပြည်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အစိုးရနဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေအားလုံးလက်တွဲလှုပ်ဆောင်နိုင်မဲ့ကော်မတီတစ်ခုကိုသူကိုယ်တိုင်ဥက္ကဋ္ဌလုပ်ပြီးတော့ဖွဲ့စည်းထားတဲ့အကြောင်းနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြာတာပရိနိမှာကြေညာသွားပါတယ
်ဒီရန်ကြားကိုရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရချထားရေးဖွံ့ဖြိုးရေးစီမံကိန်း Union Enterprise for Humanitarian Assistance Resettlement and Development in Rakhine လို့နာမည်ပေးထားပြီးနိုင်ငံတော်အစိုးရနဲ့အတူပြည်တွင်းပြည်ပနိုင်ငံအဖွဲ့အစည်းစုံပါဝင်နိုင်မှုဂန္ဓာစုံအလွှာစုံပါဝင်နိုင်မှုလုပ်ငန်းမျိုးစုံဆောင်ရွက်နိုင်မှုတို့အတွက်ရည်ရွယ်ပြီးဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ဩဂုတ်လ25ရက်နေ့ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ရှိနေပြီလို့ကုလသမဂ္ဂကပြောထားပါတယ်။မြန်မာနိုင်ငံတွင်းမှာတော့ရိုဟင်ဂျာလို့ခေါ်ဝေါ်ပြောဆိုတာမျိုးမလုပ်ကြဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့အစိုးရကတုံ့နှုံပြောဆိုသလိုမြန်မာလူမှုအများစုကလည်းဘင်္ဂလီလို့ခေါ်ဝေါ်ပြောဆိုကြပါတယ်။
မြန်မာစစ်တပ်ကလူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေပြုလုပ်နေတယ်ဆိုတဲ့ဆွတ်ဆွဲချက်ကိုမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကဂျာတာပရီနေမှာပြက်ပြက်သားသားညှင်းဆိုလိုက်တယ်လို့အကြမ်းဖက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ရည်အတွက်ကိုမီဒီယာတွေကချေကားဖော်ပြနေကြတယ်လို့လည်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မကြီးစကော့မာစီယန်နဲ့တွေ့ဆုံကြရမှာမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကမီဒီယာတွေဟာဒီဖြစ်ရပ်ကိုမီးလောင်ရန်လေပင့်တွေးထိုးလှုံ့ဆော်တာတွေဝါဒဖြန့်တာတွေလှုပ်ကြံဖန်တီးနေကြတယ်လို့အပြစ်ဖို့ပြောဆိုလိုက်တဲ့အကြောင်းသူ့ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်။ချက်ကားတယ်လို့ပြောရတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ဘင်္ဂလားဒေ့ရှ်ရဲ့ရေအတွက်ဟာအလွန်ကြီးမားနေတယ်လို့ပြောတဲ့အကြောင်းလူမှုကွန်ရက်မှာရေးသားထားပါတယ်။ဒီလူတွေကိုမြန်မာနိုင်ငံကတရားမဝင်ဝင်ရောက်နေထိုင်သူတွေလို့သတ်မှတ်ထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြုလုပ်တဲ့စစ်စင်ရေးနဲ့ပတ်သက်ပြီးတော့လေဗိုလ်ချုပ်မှူးကြီးကကာကွယ်ပြောဆိုလိုက်တယ်လို့လိုအပ်တဲ့အတိုင်းအတာလောက်သာပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုပါရယ်ကုလသမဂ္ဂကတော့ဩဂုတ်လ25ရက်နေ့နောက်ပိုင်းနေဆက်ကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့ရိုဟင်ဂျာတွေရဲ့ရေအတွက်ဟာ9သိန်းကျော်ရှိတယ်လို့ပြောဆိုထားပြီးကြောက်မဲ့ပွဲအကြမ်းဖက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတာဖြစ်တယ်လို့လည်းဆိုပါရယ
်ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်နန်ဟာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးကော်မရှင်ရဲ့တွေးရှိချက်တွေအကြံပေးချက်တွေအကြောင်းအော်တိုဘလ23ရက်တောက်ကြနေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြဖို့ရှိပါတယ်။အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုပြီးခဲ့တဲ့ဩဂုတ်လကအစိုးရကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။အစိုးရကစားပါအဓိကအကြံပေးချက်တွေနဲ့အကောင့်ထဲဖော်ရေးဆိုင်ရာတွေကိုလူမျိုးရေးကောင်စီဖော်ဝင်နိုင်ငံတွေကိုမစ္စတာအာနန်ကတင်ပြမှာပါ။မစ္စတာအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစိုးရကစားထွက်ပြီးပြီးချင်းမှာပဲဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်ကနေကြားဆောင်ကင်းစကန်တွေကိုတိုက်ခိုက်ခံခဲ့ရတာပါ။ရခိုင်ပြည်နယ်ငင်းချင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကော်မရှင်ရဲ့အစီရင်ခံစာကိုလုပ်ငန်းလမ်းပြမြေပုံတစ်ခုအဖြစ်အသုံးပြုဖို့မစ္စတာနန်ကလုံခြုံရေးကောင်စီမှတိုက်တွန်းมาဖြစ်ပါတယ်။ဒါ့အပြင်လုံခြုံရေးပိုင်းစစ်စင်ရေးတွေကိုအမြန်ဆုံးအဆုံးသတ်ဖို့ဒေသတွင်းလူထုအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ဖို့နဲ့အခြေသားတွေကိုကောက်ကွယ်ပေးဖို့လိုအပ်တယ်ဆိုတာတွေကိုမစ္စတာနန်ကအလေးထားပြောဆိုမယ်လို့ Kofi Annan Foundation Website မှာအော်တိုဘလ12ရက်နေ့ဇွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ မစ္စတာအနန်ကလူမျိုးကောင်စီကိုတင်ပြတဲ့အစီအစဉ်ကိုအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်ညနေ3နာရီမြန်မာစံတော်ချိန်စနေနေ့မနက်အစောတနာရီခွဲမှစတင်မှာပါကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးနဲ့အသီးမှတ်ပြုထားတဲ့အစိုးရမှုတဲ့အဖွဲ့အစည်းတွေပါဝင်တက်ရောက်နိုင်မှာလည်းဖြစ်ပါတယ
်မြောက်ကိုရီးယားအလုပ်သမားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာဆိုင်းငံ့ထားတော့မယ်လို့အာရဗ်စစ်ပွားများပြည်ထောင်စု UAE နိုင်ငံကကြာတာပတိနေ့မှာကြေညာလိုက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေဆက်ဖြစ်နေချိန်မှာပဲအခုလိုကြေညာလိုက်တာပါကူဝိတ်ကတာနိုင်ငံတွေကလည်းအလားတူဗီဇာဆိုင်းငံ့နဲ့အကြောင်းကြေညာထားပြီးတဲ့နောက် UAE နိုင်ငံကလည်းအလားတူမူဝါဒတိုင်းပိုင်းဆိုင်ရာအပြောင်းလဲပြုလုပ်လိုက်တာဖြစ်ပါတယ်။ဒီလိုပိတ်ပင်လိုက်တာကြောင့်မြောက်ကိုရီးယားအနေနဲ့ဒဏ်ခတ်အရေးယူမှုကိုရှောင်ပြီးတော့လှုပ်ဆောင်နိုင်စွမ်းနည်းသွားမှဖြစ်တယ်လို့အရှေ့အလယ်ပိုင်းနိုင်ငံတွေမှာအလုတ်လာလုတဲ့အလုတ်သမားတွေစီကနေရတဲ့ငွေလဲလျော့ပါသွားမှဖြစ်ပါတယ်။ UAE နိုင်ငံပြည်နယ်ခုနှစ်ခုဘဲပြည်နယ်မှာမြောက်ကိုရီးယားကုမ္ပဏီတွေကလုပ်ငန်းတွေမလုပ်နိုင်အောင်ပိတ်ပင်မှဖြစ်တယ်လို့နိုင်ငံကြားအမင်းအခြေစိုက်နေထိုင်ခြင်းမဟုတ်တဲ့တာမတ်ကြီးထားရှိတဲ့အစီအစဉ်ကိုလည်းရပ်ပစ်မယ်လို့ UAE နိုင်ငံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Direct from Washington The Voice of
America VOA အော်တိုဗလာ73ရဲ့တောက်ကြနေမြင့်ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးစံမိုးဝေတို့ကြီးညာပေးတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုင်နားဆင်ရပါမယ်ရှင်။နိုင်ငံသားရေးရာကုလသမဂ္ဂလက်ထောက်တွင်ရမှုချုပ် Jeffrey Feldman ဟာအော်တိုဗလာ73ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အရေးပေါ်ဖြေရှင်းရမယ့်ကိစ္စတွေကိုမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နိုင်ရေးဆွေးနွေးမယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီး Nikki Haley နဲ့မြန်မာနိုင်ငံအမျိုးသားအလုံးကျုံရေးအကြံပေးဦးတောင်ထွန်းတို့လည်းကြာသပတေးနေ့ကနယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အပြည့်စုံကိုမဆုမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင်
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအေဂျင်စီတွေရဲ့စာရင်းအရမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ဟာဗုဒ္ဓဟူးနေ့ကအထိ 93,600 ရှိနေပြီလို့ဆိုပါတယ်။ဒုက္ခသည်ပြည်ထနာကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းနေရချိန်မှာကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွေ့ရမှုချုပ် Jeffrey Feldman မြန်မာနိုင်ငံကိုသွားရောက်တာဖြစ်ပါတယ်။အောက်တိုဘာလ73ရက်နေ့ကနေ18ရက်နေ့အထိသွားမယ်ခရီးစဉ်ရဲ့အဓိကရည်ရွယ်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာရန်ဟတ်ကချာတာရင်းနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Following the Secretary General's repeated calls for an end to the military operations and violence in northern Rakhine state
ဒီကနေ့မြောက်ပိုင်းမှာစစ်စင်ရေးတွေနဲ့ကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာတဲ့အထောက်ပံ့တွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရာရင်းကိုဘေးကင်းစွာသိခါရှိစွာနဲ့လိုလိုလာလာရေရှည်ပြန်နေထိုင်နိုင်တဲ့အခြေအနေတွေကိုဖန်တီးပေးဖို့ကုလသမဂ္ဂတွင်းမှုချုပ်ကအကြိမ်ကြိမ်ပန်ကြားထားပါလေ။အရေးပေါ်ဖြေရှင်းဖို့လိုအပ်နေတဲ့ကိစ္စတွေကိုမြန်မာနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကို Mr. Feldman ရဲ့ခီးစဉ်မှာတိုင်ပင်ဆွေးနွေးမှာပါ
။ Mr. Feldman ဟာရခိုင်ပြည်နယ်မြောက်ပိုင်းအရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့စက်တင်ဘာ26ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတကပိတ်အစည်းအဝေးလုပ်ခဲ့ပါတယ်။ပဋိပက္ခတွေဖြစ်ခဲ့တဲ့နေရာတွေကပြဿနာကိုမြန်မာနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးအတွက်မြန်မာနိုင်ငံခီးစဉ်မှာအဓိကထားဆွေးနွေးလိုက်မယ်လို့ပြောခွင့်ရသူဖာရန်ဟတ်ကပြောပါတယ်
။ His discussions will also focus on building a constructive partnership between Myanmar and the United Nations.
ပြဿနာဖြစ်နေတဲ့နေရာတွေကလူမှုတိုင်းဝိုင်းအလုံးထိခိုက်နေရတဲ့အကြောင်းရင်းကိုဖြေရှင်းတဲ့နေရာမှာမြန်မာနဲ့ကုလသမဂ္ဂအကြားထိထိရောက်ရောက်အတူပူးပေါင်းဆောင်ရွက်နိုင်ရေး Mr. Feldman ဒီကအောင်ဆက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။
ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွေ့အမှုချုပ် Jeffrey Feldman ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းဘယ်သူတွေနဲ့ဆွေးနွေးမယ်ဘယ်ကိုသွားမယ်ဆိုတာကိုတော့ကုလသမဂ္ဂကလောလောဆယ်မထုတ်ပြန်နိုင်သေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့ပြောကြားချက်တွေဟာဗက်လိုက်တယ်လို့မြန်မာနိုင်ငံဘက်ကပယ်ချဆွဆွဲထားချိန်မှာကုလသမဂ္ဂအကြီးအကဲတယောက်မြန်မာနိုင်ငံကိုသွားရောက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ပြည်သူတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြာတာရေးနေတော့ကမိန့်ခွန်းပြောကြားခဲ့တာမှာရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ပံ့ပိုးကူညီပေးဖို့ကမ်းလှမ်းထားတဲ့နိုင်ငံတွေကုလသမဂ္ဂအေဂျင်စီတွေကမ္ဘာဗန်နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB လိုဘဏ္ဍာရေးအဖွဲ့အစည်းတွေနိုင်ငံတကာ NGO အဖွဲ့အစည်းတွေမိတ်ဆွေနိုင်ငံတွေပါဝင်ကြဖို့ဖိတ်ခေါ်ခဲ့ပါတယ်ကြာတာပရင်းနေကပဲကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီး Nikki Haley နဲ့နယူးယောက်မြို့မှာရောက်နေတဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းတို့လည်းအရေးပေါ်ဖြေရှင်းဖို့လိုတဲ့ဒုက္ခသည်အရေးကိစ္စကိုဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးမှုအတွင်းမှာလည်းအကြံဖတ်မှုတွေကိုဘက်အားလုံးကအမြန်ဆုံးရပ်ဖို့လိုအပ်တယ်ဆိုတာကိုအမေရိကန်တပ်အမတ်ကြီး Nikki Haley ကအလေးထားပြောကြားခဲ့ပါတယ်။ အိုးအိမ်ပြေထွက်ပြေးခဲ့ရသူအလုံးလုံခြုံတိတ်ခါရှိစွာနေရပြန်နိုင်ရေးအတွက်မြန်မာအစိုးရကအစဉ်ပြေအောင်ဆောင်ရွက်ပေးဖို့ပန်ကြားခဲ့တယ်လို့အကြမ်းဖက်မှုဖြစ်ခဲ့တဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ရနိုင်ဖို့လည်းတောင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာထိခိုက်ခဲ့တဲ့လူမှုအတိုင်းဝိုင်းအလုံးအပေါ်တိုက်ခိုက်မှုကျူးလွန်ခဲ့သူလုံခြုံရေးအရာရှိတွေနဲ့တခြားသူတွေကိုသူတို့လောက်ရက်တွေအတွက်အရေးယူဖို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးကအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းနဲ့အောက်တိုဘာ12ရက်နေ့ကတွေ့ဆုံစဉ်မှာတိုက်တွန်းခဲ့ပါတယ်။အခုလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အရေးပေါ်ဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာကစူးစမ်းနေချိန်မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီဥက္ကဋ္ဌဒေါက်တာကိုဖီအာနန်ကလည်းဒီကနေ့အောက်တိုဘာ13ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီမှာအလွတ်တဘောဆွေးနွေးဖို့ရှိပါတယ်။လုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့မစ္စတာအာနန်နဲ့ Aria Formula Meeting အလွတ်တဘောဆွေးနွေးမှုလုပ်မှာဖြစ်ပါတယ်။ရိုဟင်ဂျာပြည်ထနာနဲ့ရခိုင်ပြည်နယ်အရေးကိုကုလသမဂ္ဂအနေနဲ့မြန်မြန်ဆန်ဆန်တုံ့ပြန်နိုင်ဖို့ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး François Dilletta ကပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်အမတ်ကြီးနဲ့ဗြိတိန်တန်အမတ်ကြီးတို့လည်းရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့အခုရက်ပိုင်းတွေအတွင်းမှာပဲနေပြည်တော်မှာဆွေးနွေးခဲ့ကြပါသေးတယ်ရှင်
။မဆူမြတ်မွန်ပြောပြခဲ့တာပါရှင်။ UNA လို့ခေါ်တဲ့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေဟာရခိုင်ပြည်နယ်ကပြည်ပခန့်တွေဖြစ်နေတဲ့ဒေသရဲ့အခြေအနေမှန်ကိုသိရဖို့မနေ့ကစစ်တွေမျိုးကိုတွားရောက်ခဲ့ကြပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီ15ပါတီနဲ့စုဖွဲ့ထားတဲ့ UNA အဖွဲ့ဟာရခိုင်ပြည်နယ်အစိုးရအဖွဲ့အပြင်စစ်တွေမြို့ဒေသခံတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အကြောင်းစုံကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်စူပူအကြမ်းဖက်မှုဖြစ်စဉ်တွေကိုသိရှိဖို့လာရောက်လေ့လာတဲ့စီလုံးရင်ညွတ်တော်တိုင်းဒေသလူမျိုးများမဟာမိတ်အဖွဲ့ UNA အဖွဲ့ကိုယ်စားလှယ်တွေဟာဒီနေ့ညနေပိုင်းမှာရခိုင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအခြေအနေကိုတော့ UNA ပြောခွင့်ရစိုင်းလက်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီမှာလာပြီးတော့မှပြဿနာရဲ့အခြေခံရင်းမြစ်တွေလာရောက်လေ့လာတဲ့ဒေသခံတွေရဲ့ဒုက္ခရောက်နေတဲ့နေသားကိုလာပြီးလေ့လာသုံးသပ်တယ်။ဒုက္ခတွေကိုသွားပြီးပြေဆုံးအားပေးနေတဲ့အကောင်ကိုသူတို့နေလည်းကလုံခြုံရေးပြီးနေတယ်။ဒါနဲ့မှာဖြစ်တဲ့နေရာတွေမှာသူတို့ရှိနေတယ်တလောက်ရှိနေတယ်ဆိုတာချင်းတော့ပေါ့ပေါ့အောင်လုံးဝကြားရတဲ့ပြည်အောင်ကြတာလေ။ရခိုင်ပြည်နယ်ကရောရောက်ပြီးဈေးရတော့ဒီကောင်တွေချက်ပြနေတာကိုလောက်ခံကြမယ်ဒီနေသားနောက်ဆုံးရှိပါတယ်
UNA ဖွဲ့ကိုယ်စားလှယ်တွေဟာရခိုင်ပြည်နယ်စိုးရဖွဲ့နဲ့တွေ့ဆုံပြီးစစ်တွေမြို့ခံမြို့မိမြို့ဖတ်တွေသတင်းမီဒီယာဖွဲ့တွေလူစုအခြေပြုဖွဲ့စည်း200ခန့်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းဆွေးနွေးမှုအခြေအနေကိုတော့စိုင်းလိုက်ကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ပုဂ္ဂိုလ်တွေ၁၀ရက်တစ်ပြားလောက်ကြိုးစားဆွေးနွေးကြပါတယ်။သူတို့ရဲ့အမှန်ကြောင့်သူတို့စကယ်လက်တွေ့ကြုံရတဲ့အဖြစ်ဖြစ်တော်တော်များများရင်းနှီးခံစားချက်တွေပေါ့ဗျာအဲ့ဒါမျိုးသောပြတင်ပြကြတယ်ကျွန်တော်မကြောက်ကြိုက်ကြရပါတယ်ဒါကျွန်တော်ပတ်သက်ကြတော့လည်းဒီချိန်မှာခံစားမှုဦးစားပေးပြီးဖြေရှင်းရမယ်ချိန်မဟုတ်ဘူးဉာဏ်ပညာနဲ့ချက်ချင်းပြီးတော့မှအတော်များရှိရှိဝိုင်းလုပ်ကြမှာလည်းဒီကိစ္စအသိပြနိုင်မယ်ဆိုပြီးကြံပေးပြီးတော့မှဆွေးနွေးပါတယ်ခင်ဗျာ
UNA ကိုယ်စားလှယ်ဖွဲ့တွေဟာမနေ့ဖန်မှာရသိတောင်မောင်တော်ကြောက်တော်ဗုဒ္ဓတော်မြို့နယ်ဘက်ကိုဆက်လက်လေ့လာအောင်မယ်လို့သူကဆိုပါတယ်UNA ဖွဲ့ရဲ့ရခိုင်ပြည်နယ်ခရီးစဉ်ရဲ့အသီးကရွယ်ချက်ကို UNA ပြောခွင့်ရစိုင်းလက်ကအခုလိုဆက်ပြောပါတယ
်။ရှစ်မှန်ကိုနိုင်ငံကတည်အောင်နိုင်ငံရေးပါတီများကနေပြီးတော့မှသူကြီးဆောင်ရွက်ပေးလို့ရည်ရွယ်ချက်တစ်ခုပါပဲ။ဒုက္ခတွေဆိုတဲ့နေရာမှာလူမျိုးပါတာကားရောင်အဲ့ဒါမျိုးကိုကျွန်တော်ကကြီးကြီးမဆွဲချဘူး။အသက်ရွယ်လိမ့်လိုက်ဆရာကျမခွဲခြားပြီးမကြည့်ဘူး။ဒုက္ခရောက်နေတဲ့ဒီတိုင်းဟာဒုက္ခတွေလေအဲ့ဒီဒုက္ခတွေရဲ့သူ့ရဲ့အရင်းမြစ်ကပါလဲဆိုတာကိုကျွန်တော်တို့တိုင်းဒပ်နိုင်ငံပါတီများအနေနဲ့ဘယ်လိုကူညီဆောင်ရွက်ပေးနိုင်လဲဆိုတာကိုလာပြီးအဖြေရှာတာပဲဖြစ်ပါတယ
်။ UNA ဖွဲ့အနေနဲ့ဒေတာတွင်းစုဘူးအကြံပေးမှုလှုပ်ဆောင်တဲ့ဘွယ်ဖွဲ့ကမျိုးရှုတ်ချတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်မြောက်ပိုင်းဒေတာမှာလုံခြုံရေးစခန်း30လောက်ကိုအာစာကောအကြံပေးဖွဲ့ကနေစိုက်ခိုက်ခဲ့လို့ဒေတာခံတိုင်းဒါတွေဟာနေရာကနေစွတ်ခွာဆက်ပြေးရတယ်လို့မူဆလင်ကျေးရွာကရွာသူရွာသားတိုင်းနဲ့ချီထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ဒီတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့သတင်းဖော်ပြချက်နဲ့နိုင်ငံတကာသတင်းဌာနတွေရဲ့ဖော်ပြချက်တွေဟာကွဲလွှဲမှုတွေရှိနေလို့ UNA အဖွဲ့အနေနဲ့အပြစ်မှန်သိရှိအောင်လက်တွေ့လာရောက်လေ့လာတာလည်းဖြစ်ပါတယ်။ UNA အဖွဲ့မှာရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ၊ရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD ၊မော်မျိုးရပါတီ MMP ၊ဇူမီဒီမိုကရေစီဖွဲ့ချုပ် ZCD ကချင်ပြည်နယ်မျိုးရဒီမိုကရေစီကွန်ဂရက် KNCD ၊ကယန်မျိုးရပါတီ KMP ၊ရှမ်းပြည်ကိုကဒီမိုကရက်တစ်ပါတီ SSKTV ၊ကရင်မျိုးရပါတီ KMP ၊ရခိုင်မျိုးချစ်ပါတီ APP အပါအဝင်လက်ရှိဖွဲ့ဝင်နိုင်ငံရေးပါတီ15ခုရှိနေပါတယ်။ UNA ဖွဲ့ဝင်တွေဟာ1990ရွေးကောက်ပွဲကတည်းက NLD နဲ့နိုင်ငံရေးအရပူးပေါင်းလှုပ်ဆောင်ခဲ့တဲ့အဖွဲ့တွေဖြစ်ပေမဲ့2015ရွေးကောက်ပွဲပြီးနောက်ပိုင်းမှာဆက်ဆံရေးအေးစစ်လာတဲ့အချိန်မှာရှိနေပါတယ်။ UNA ကစီးလုံးညီညွတ်တော်တိုင်းဒေသလူမျိုးများမဟာမိတ်အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စူပူကြမ်းဖက်မှုလှုပ်ဆောင်ချက်တွေပေါ်မှာများစွာပူပန်မှုဖြစ်မိတယ်လို့အကြမ်းဖက်မှုကိုဖော်ဆောင်နေတဲ့အာဇာဖွဲ့ကလည်းပြင်းထန်စွာရှုတ်ချတယ်လို့ဩဂုတ်လ28ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်ဒီရေးကိစ္စဟာအစိုးရတတ်မတော်နိုင်ငံရေးပါတီတွေပြည်သူတွေအနေနဲ့ညီညွတ်စွာကိုင်တွယ်ဖြေရှင်းရမှာဖြစ်ပြီးဆက်ပြီးသိမ်းရှောင်နေတဲ့ဒုက္ခသည်တွေရဲ့စာဝတ်နေရေးကျန်းမာရေးပညာရေးကဏ္ဍတွေကိုလည်းပူးပေါင်းကူညီသွားဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ
။နိုင်ကွင်ပြောပြခဲ့တာပါရှင်။အခုတစ်ခါတော့ဒေါအောင်ဆန်းစုကြည်မင်းကပြည်သူတွေကိုပြောခဲ့တဲ့မိန့်ခွန်းအပေါ်မှာရှုမြင်သုံးသပ်ချက်တချို့ကိုနားဆင်ရပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကရခိုင်ပြည်ပခအပေါ်ဖြည့်ရှင်းကင်တွယ်ရေးလုပ်ငန်းစဉ်တွေကိုပြည်သူကိုရှင်းပြခဲ့တဲ့အပေါ်မှာနိုင်ငံရေးလှိလာသုံးသပ်သူတွေဘက်ကအလုံနဲ့တက်တည်ပြဖို့ဆောင်ရွက်ကြိုးပမ်းချက်ကိုကြိုးဆိုကြပေမဲ့ပြည်ပခတွေဖြည့်ရှင်းရေးမှာမြေပြင်ပြဿနာအရင်းခံကိုအရင်အဖြေရှာဖို့တိုက်တွန်းတာတွေရှိပါတယ်။တစ်ဖက်နိုင်ငံကိုရောက်ရှိသွားသူတွေပြန်လည်လက်ခံဖို့မှာလည်းတိကျခိုင်မာတဲ့ဥပဒေတွေနဲ့ရေရှည်ကိုကြည့်ပြီးလက်ခံပေးဖို့ရခိုင်တိုင်းရင်းသားတွေဘက်ကလည်းတောင်းဆိုနေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးပါပါရှင်
။နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်ပြောဆိုနေတာထက်လက်တွေ့ဆောင်ရွက်ချက်တွေနဲ့တုံ့ပြန်သွားမယ်လို့ဒေါအောင်ဆန်းစုကြည်ပြောဆိုတဲ့အပေါ်ကြိုဆိုတဲ့နိုင်ငံရေးလှိလာသုံးသပ်သူဦးမမောင်စိုးကတော့ပြဿနာတစ်ခုလုံးကိုဖြေရှင်းဖို့လှုပ်ဆောင်တာမှာတကယ့်မြေပြင်ကပြဿနာအရင်းခံကိုအရင်အဖြေရှာဖို့လိုအပ်လိမ့်မယ်လို့ပြောဆိုလိုက်ပါတယ်။
အခုပြည်တွင်းကပြည်သူတွေရခိုင်တိုင်းမားတွေလက်ခံထားတာကဒီဘင်္ဂလီမွတ်စလင်တွေဒီကျွန်တော်အင်္ဂလိပ်ခေတ်ကမှရွှေပြောင်းအခြေချတဲ့လူတွေဖြစ်တယ်လို့အဲ့ဘက်ကနေကြည့်မြင်တယ်အဲ့ဘက်ကနေပြီးတော့နိုင်ငံသားပြည်ထောင်စဉ်းစားတယ်အခုဟိုဘက်ကတောင်းနေတာသူတို့ဒီမှာ900စု800စု900စုလောက်တဲ့အခြေစိုက်ထားတဲ့ရိုဟင်ဂျာလူမျိုးတွေတိုင်းရင်းသားလူမျိုးတွေဆိုတာတိုင်းရင်းသားခွင့်တောင်းတယ်အဲ့အခြေအနေကမတူအဲ့အခြေအနေကိုမဖြည့်ရှင်းမဲ့နဲ့ခုနသုံးချက်ကိုဖြည့်ရှင်းလို့ရပါမလားဆိုတာကတော့စင်းစားရဖြစ်ပါလိမ့်မယ
်လူသားချင်းစာနာထောက်ထားစွာအကူအညီများထိထိရောက်ရောက်ပေးရင်းနဲ့ဒုက္ခသည်များပြန်လည်လက်ခံရေးပြန်လည်နေရာချတာရေးနဲ့ပြန်လည်ထူထောင်ရေးဒေတာဖွံ့ဖြိုးရေးနဲ့ရေရှည်ပြိပခကင်းဝေးရေးစတာတွေလှုပ်ဆောင်သွားမယ်လို့ပြောဆိုထားတဲ့ဒေါန်ဆန်းစုကြည်ကဒီလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်ပြည်တွင်းပြည်ပကပုံကိုယ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့ရခိုင်ပြည်တွင်းပြဿနာတွေပြေလည်ဖို့ဆိုရင်ပြည်내တွင်ဒေသခံပါတီတွေနဲ့ဒီထက်ပိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့တိုက်တွန်းသွားပါတယ်
။ရခိုင်တိုင်းရင်းသားခေါင်းဆောင်တွေနောက်ပြီးတော့ရခိုင်တိုင်းရင်းသားပါတီတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်းအမြံပို့ကိုအနေနဲ့ဒီထက်ပိုပြီးတော့အလေးနဲ့ထားဆောင်ရွက်နိုင်မယ်ဆိုရင်ဒီရခိုင်ပြည်နယ်ပြည်ပခနဲ့ရခိုင်ပြည်နယ်ပြည်ထနာကိုဖြည့်ရှင်းတဲ့နေရာမှာပိုထိရောက်အလုပ်ဖြစ်နိုင်မယ်လို့ကျွန်တော်ကတော့မြင်ပါတယ်ဒေသခံတိုင်းရင်းသားတွေရဲ့အခမ်းအနားအကိုလည်းပဲအလေးထားဖို့လိုအပ်တယ်လို့သုံးသပ်ပါတယ်ဗ
ျဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတဲ့သူတွေနဲ့ပတ်သက်လို့ဒီလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့မိန်ကုံးမှာထည့်သွင်းပြောဆိုခဲ့ပါတယ်ဒီပေါ်ရခိုင်တိုင်းရင်းသားတဦးဖြစ်တဲ့ဦးတန်းထွန်းကတော့ပြန်လည်လက်ခံတာမှာမြန်မာနိုင်ငံတွင်အခြေတကျနေထိုင်သင့်သူတွေကစနစ်တကျပြန်လည်လက်ခံသွားဖို့အစိုးရကိုတိုက်တွန်းလိုက်ပါတယ
်မြန်မာပြည်ကနေပြီးတော့သူ့ပြည်ရင်းသားကြီးကိုဖြတ်ပြေးသွားကြတာเนาะအဲ့တော့ပြန်လာမယ်ဆိုတော့ခါမှလည်းလက်ခံတဲ့ခါမှဒေါ်ဆန်းစုကြည်ကဘလူပေါ်လီမြန်မာပြည်ရဲ့အစိုးရအနေနဲ့ကတော့ပြန်လာမယ့်လူတွေကိုတကယ်စီစစ်ပြီးတော့တင်းတင်းကြပ်ကြပ်စီစစ်ပြီးတော့မှမြန်မာနိုင်ငံမှာတကယ်နေထိုင်ခဲ့တဲ့လူမြန်မာပြည်မှာပြန်လည်အခြေကျဝင်ရောက်တဲ့လူလက်ခံမယ်ဆိုရင်တော့ဒီမိန်းကုံးပေါ်မှာကျွန်တော်တို့သဘောတူပါတယ်။ဒါပေမဲ့အဲ့လိုမျိုးနဲ့လူသားချင်းစာနာမှုရလူခွင့်ရလာလို့လူလက်ခံမယ်လို့ဆိုရင်တော့ဒါဟာတိုင်းပြည်တွင်းအမကောင်းတဲ့လက္ခဏာပဲလို့ကျွန်တော်ဒီလိုပဲသုံးသပ်ချင်ပါတယ
်။ရခိုင်မျိုးသားပါတီကဦးဦးလှစောကတော့ရခိုင်အရေးဟာနိုင်ငံတော်လုံခြုံရေးနဲ့သက်ဆိုင်တဲ့အခြေအနေကိုလက်ရှိအာဏာရ NLD အစိုးရဘက်ကနားလည်လက်ခံလာတဲ့အတွက်ဝမ်းသာရကြောင်းပြောဆိုသွားပါတယ်။
ကျန်းထက်တိုက်ခိုက်မှုတွေကအမတန်ကြောက်စရာကောင်းတယ်ကျွန်တော်စွတ်တော်ထဲမှာတရားဝင်ပြောခဲ့ပါတယ်ဒါပေမဲ့ကျွန်တော်ပြောတာကို NLD ပါတီစွတ်တော်ဥက္ကဋ္ဌနဲ့ NLD ပါတီစွတ်တော်အမတ်အများစုဟာတံပိုးမထားခဲ့ပါဘူးခင်ဗျာဒီကျွန်တော်တို့အချုပ်ရှာအာဏာကိစ္စနော်မြို့သားလုံခြုံရေးကိစ္စတွေကိုကျွန်တော်တို့ပြောတဲ့ခါမှာ NLD ပါတီအတွက်အမတန်ဟာကတွေလို့ဖြစ်နေခဲ့ပါတယ်ခင်ဗျာအဲ့တော့ဒီမှာတော့ဒီကိစ္စတွေကိုတော့ NLD ပါတီဝင်တွေ ကျုံတရားနားလည်လာတဲ့အတွက်ကြောင့်ကျွန်တော်တို့ဝန်သားပါတယ်ဒါပေမဲ့ဒီတော်ပြီးပါဒီကတ္တနာကတော့ဆယ်နှစ်နဲ့ပြီးမဲ့ကိစ္စလို့တော့ကျွန်တော်မထင်ဘူးခင်ဗျ
တောင်းဆန်းစုကြည်အနေနဲ့ရခိုင်ပြည်ပကတွေဖြစ်ပွားပြီးပြဿနာတွေကိုဖြေရှင်းကင်တွယ်သွားနိုင်မယ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပထမဆုံးပြည်သူကိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်ဒီလိုဖြေရှင်းကင်တွယ်ဆောင်ရွက်ရမှာလဲနိုင်ငံတကာဗန်နာရေးအဖွဲ့အစည်းတွေအပြင်ပြည်တွင်းပြည်ပနေမြန်မာနိုင်ငံသားတွေပါအတူတကွပူးပေါင်းဆောင်ရွက်ပေးကြဖို့တိုက်တွန်းသွားပါတယ်ရှင
်မိခပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပတ်ကိုနားဆင်ကြရပါမယ်တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့မအောင်မြင်တဲ့အာဏာသိမ်းမှုရဲ့နောက်ွယ်မှာပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်တင်တဲ့လူတွေကိုအရမဖန်စီညှဉ်းပန်းနှိပ်စက်တာတွေကိုတူရကီအစိုးရဘက်ကလုပ်နေတယ်လို့အမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW အဖွဲ့ရဲ့တူရကီဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ် VOA သတင်းတောက် Doran Jones Istanbul ကနေသတင်းပေးပို့ထားတာကိုဦးဆောင်မှုဝေကပြောပြမှာပါရှင
်ဟုတ်ကဲ့ပါ HRW အဖွဲ့ကြီးကစုံစမ်းစစ်ဆေးရမှာတူရကီနိုင်ငံကပြည်သူတွေဟာအကြမ်းဖက်မှုနဲ့ပတ်သက်တဲ့မနှစ်ကပြုလုပ်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ပတ်သက်တဲ့ဆိုကဆွဆွဲခံရပြီးရဲကဖမ်းဆီးထားတဲ့အချိန်မှာနှင်းပန်းနှိပ်စက်တာဘယ်သူဘယ်ဝမှမသိသူတွေကဖမ်းဆီးသွားတာခံရပြီးတဲ့နောက်နိုင်လိုမင်းထက်နှိပ်စက်တာမျိုးတွေခံခဲ့ရတာကြောင့်တွေ့ရှိရတယ်လို့ဆိုပါတယ်အမှုပေါင်းဆက်တမှုကိုစုံစမ်းစစ်ဆေးကြရကနေထိတ်လန့်တုန်လှုပ်စရာကောင်းတဲ့ဖြစ်ရပ်တွေကိုတွေ့ခဲ့ရတာဖြစ်တယ်လို့ HRW အဖွဲ့ကဘင်ဂျမင်ဝတ်ကပြောပါတယ
် We've got a patternof people being subject to horrible abuse severe beatings people
ကျွန်တော်တို့အနေနဲ့ကြောက်မဲ့ဖို့ကောင်းတဲ့ပုံစံနဲ့လူတွေကိုနှိပ်စက်တာကိုတွေ့ရပါတယ်လူတွေကိုကိုတွလုံးချွတ်ပြီးတော့ပြင်းပြင်းထန်ထန်ရိုက်နှက်တာလိမ်မိုင်းဆိုင်ရာစော်ကားတာလိမ်မိုင်းဆိုင်ရာကျူးလွန်မယ်ဆိုပြီးတော့ချင်းချောက်တာမျိုးတွေအလွန်ဆိုးဆိုးဝါးဝါးပြုမှုဆက်ဆံတာတွေကိုတွေ့ရပါတယ်ဒါကလက်တဆုပ်စာလောက်ပဲစုံစမ်းစစ်ဆေးထားတာပါအမှုအများစုကိုမကင်တွယ်နိုင်သေးပါဘူ
းစုံစမ်းစစ်ဆေးတဲ့အမှုတွေအားလုံးဟာတူတကီအစိုးရကခတ်တဘုံနေပေါ်ဆင်နွှဲတဲ့စစ်ပွဲနဲ့လူပေါင်း240ကျော်တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နှစ်ကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းပွဲနဲ့ဆက်ဆက်တဲ့အမှုတွေဖြစ်ပါတယ်။အစီရင်ခံစာမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့အတူခြောက်ချားပေါ်ရကောင်းတဲ့တရားမဝင်ဖမ်းဆီးခေါ်ဆောင်သွားခံရတဲ့အကြောင်းတွေကိုမီးမောင်းထိုးဖော်ပြထားပါတယ်။အမှုတစ်ခုမှာဆိုရင်မြို့တော်အင်ကာရာအတွင်းလူတစ်ယောက်ကိုမျက်နှာဖုံးဆွတ်ထားတဲ့လူတစုကဖမ်းဆီးခေါ်ဆောင်သွားပြီးတော့ရဲလက်ထဲကိုမအပ်ခင်နှစ်လကြာနှိပ်စက်ညှဉ်းပန်းတာကိုခံခဲ့ရပါတယ် HRW ရဲ့ဖော်ထုတ်တွေ့ရှိရတဲ့ချင်းချောက်မှုတစ်ခုကတော့နှိပ်စက်ခံခဲ့ကြရသူတွေအနေနဲ့နစ်နာကြီးပြန်ပြီးတော့တောင်းဝင်မရှိအောင်တားမြစ်ပိတ်ပင်ထားတာပဲဖြစ်တယ်လို့ Ward ကပြောပါတယ
် Their lawyers in some cases being threatened if they try to shed light on this abuse and also in some cases
ချောက်မှုတွေမှာနှိပ်စက်ခံခဲ့ရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဖော်ထုတ်ဖို့မကြိုးပမ်းအောင်သူတို့ရဲ့ရှင်းနေတွေကိုချင်းချောက်တာမျိုးချောက်မှုတွေမှာတရားအနာတရားထောက်ထားတွေကိုမတတ်မတင်မှုမဖို့ထုတ်ဖို့ဆေးဘဆိုင်ရာတာဝန်ရှိသူတွေကိုချင်းချောက်တာမျိုးတွေရှိပါတယ
်နှိမ့်ဆက်ညှင်းမနာတွေရှိတယ်ဆိုတာကိုတူတကီအစိုးရကညင်းပါတယ်2002ခုနှစ်မှာစတင်အာဏာရလာခဲ့တဲ့တမရရီစစ်ဒိုက်ယက်အာဒိုဝမ်ရဲ့ AK ပါတီကအစိုးရရဲ့မူဝါဒမှာနှိမ့်ဆက်ညှင်းမနာကိုလုံးဝခွင့်မပြုဘူးလို့ပြောထားပါတယ် Watch ကတော့ဒါကတစ်ချိန်တုန်းကဖြစ်ပါလိမ့်မယ်လို့ဆိုပါတယ
် Turkey has taken some positive steps over the last decade to try to deal with its torture problem.
နှိမ့်ဆက်ညှင်းမနာမျိုးတွေနဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာတူရကီနိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကတော့အပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေရှိခဲ့ပါတယ်။တစ်ချိန်ကတော့အလွန်ကောင်းခဲ့ပြီးအခုတော့အဆိုးဆုံးဖြစ်နေပါတယ်။ဒါမျိုးကဖြစ်လေဖြစ်တာရှိပါတယ်မဆန်းလာပါဘူး။ရေးကြည့်တာကတူရကီရဲ့နိုင်ငံတကာလှုပ်ဖော်ကင်မတ်တွေကဒီကိစ္စကိုဆွေးနွေးလာနေကြတာပါ
။ HRW အဖွဲ့ကြီးအနေနဲ့တူရကီအစိုးရကိုတောင်းဆိုတာကတော့အဲ့ဒီတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပေးဖို့နဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေအဆုံးသတ်စေရပါမယ်လို့ခရီးပေးထားတဲ့အချက်ကိုလိုက်နာကျင့်သုံးဖို့ဖြစ်ပါတယ်။လူခွင့်ရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေမှာအစိုးရဘက်ကပါဝင်ဖို့မေတ္တာရပ်ခံခဲ့ပေမဲ့ဘာအဖြေမှမရခဲ့ဘူးလို့လည်း HRW အဖွဲ့ကပြောဆိုပါတယ်ခင်ဗျာ
။ဦးဆောင်မိုးဝေပြောပြသွားတာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့လိုင်းဒိုမီတာ32 40နဲ့50ပြင်လှိုင်းလက်မီတာ190ကနေပြီးတော့လဲဖန်ယူနားဆင်နိုင်ပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလှိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လဲနားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOA American တန်ကနေ2019ခုနှစ်အော်တိုဘာလ13ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50အပြင်လိုင်းလမ်းမီတာ190ကနေပြီးတော့လည်းဖန်ယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးအိတ်မပြောတဲ့ဝေဒနာရဲ့ဆိုးကျိုးတွေကိုဘယ်လိုကာကွယ်ကုသနိုင်မလဲဆိုတဲ့အကြံအစည်အစီအစဉ်နဲ့အတူတာယန်သတင်းလွှာကဏ္ဍမှာတော့
ဒီလိုချင်းတော့လောလောဆယ်တော့တက်တာပဲလုပ်ကိန်းဆိုတာတူချရဲဆိုတော့အင်းကြီးပဲဆက်ရပဲရှိရတယ်ဒါကြောင့်ဟိုခိုင်စမှုဆိုတော့ချင်းလဲမ
ှုခိုင်ပြည်နယ်တွေကိုသွားရောက်လေ့လာခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီ15ခုရဲ့ပြောခွင့်ရသူပြောစကားနဲ့တူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကလှိမ့်တာလဲစီတာ y o u r ယောကအသင့် e y e s eyes ကမျက်လုံးတွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမချေနှက်တာကိုမယုံနာကိုစိတ်မရှိတော့တာကိုမျက်စီကိုအပေါ်ပင့်ပြီးပြတတာမျိုးဖြစ်ပါတယ်တကယ်ဆိုမျက်စီကိုအပေါ်ပင့်ပြီးပြတတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ် Roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံနာမလေးစားတာစိတ်မရှိတာကိုပြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့တိတ်ကိုစိတ်ဆိုးသွားတယ်လေအမေတဦးအနေနဲ့ညတွေမှာညနေအင်းပြန်လာတာမတင်တော့ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes She thinks it's rude as she feels she has the right to tell her daughter not to be late coming home at night
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့အီဒီယန်အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့အိတ်မပြောတဲ့ဝေဒနာအကြောင်းကိုတင်ပြထားပါတယ်အိတ်မပြောရခြင်းအကြောင်းတွေဟာဘာတွေလဲအဲ့ဒီလိုအိတ်မပြောတဲ့ဝေဒနာဖြစ်နေတယ်ဆိုတာကိုဘယ်လိုအချက်တွေနဲ့သတ်မှတ်နိုင်သလဲကာကွယ်ကုသတဲ့နည်းလမ်းတွေကတော့ဘာတွေလဲဆိုတာနဲ့အတူတကယ်လို့ကာကွယ်ကုသမှုမယူခဲ့ရင်ဘာတွေဆက်ဖြစ်လာနိုင်သလဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာဒီညအိတ်မပြောတဲ့ပြဿနာပေါ့ဆရာเนาะမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ထိရှိလဲဆရာ
ကျွန်တော်ရဲ့ဒီမိသားစုဆရာအနေနဲ့ပေါ့เนาะဒီလူနာတွေကြည့်နေတာတနေ့တနေ့ကြည့်ရလူနာတွေတော့မှ10ယောက်မှ3ယောက်လောက်ကတော့အိတ်မပြောဘူးဆိုတာမျိုးပြောတာတွေပေါ့เนาะအများအန်ကြုံတတ်တယ်အဲ့ဒါကတကယ်စဉ်းစားရရင်ကျွန်တော်ပြန်လိုက်ကြည့်လိုက်တော့လဲအဲ့လိုပဲ200မှာ30လောက်ကတနေ့အတွင်းမှာအိတ်မပြောတဲ့ဝေဒနာတွေဆက်ကပ်ခုလေးဆိုတာမျိုးတွေ့ရပါတယ်အဲ့တော့ပမာဒီမှာလဲထုံနီးတကောင်းပဲရ ီလီမျိုးတော့ထင်ပါတယ
်ဟုတ်ကဲ့ဆရာဒါတော့အဖြစ်များနိုင်တဲ့အနေအထားရှိတာပါဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဘာကြောင့်အဓိကအခုလိုဒီအိတ်မပြောတဲ့ပြဿနာဖြစ်ရတာလဲဆရာကြ
ီးကျွန်တော်တို့အိတ်မပြောတာကတော့အမျိုးကျွန်တော်တို့ဒီဆရာဝန်တွေကပိုင်းခြားတာရှိကြပါလိမ့်နော်ဆိုတော့ကျွန်တော်တို့တစ်ဘက်ကို3ညလောက်အိတ်မပြောဘူးအဲ့အရာတွေကတော်တော်များများကအိတ်ရပြောင်းလိုက်တဲ့အခါမှာအဲခီးထွက်တဲ့အချိန်မှာအိတ်တဲ့အချိန်ကြီးပြောင်းသွားတာတော်မရှင်လည်းကိုယ့်ရဲ့အဖေမျိုးသားချင်းနဲ့မှတူဆုံးပါသွားလို့စိတ်ကဒီပုံမှာပဲရောက်နေပေါ့အာယုံတွေမပြောက်ပြန်နိုင်ဘူးစိတ်ဓာတ်တွေကျပြီးတော့အိမ်မပြောတာတွေစိတ်ဖိစီးလို့အိမ်မပြောတာတွေတချို့ကြတော့လည်းခီးဝေးသွားလိုက်ရတယ်နာယီပေါင်း7နာရီ9နာရီလောက်လင်းမြန်စီးပြီးတော့သွားလိုက်တယ်ဟိုနိုင်ငံလဲရောက်တော့အချိန်ကြီးကပြောင်းပြန်နေဖြစ် jet lag လို့ခေါ်တာပေါ့နော်အဲ့ဒါကြီးကြောင့်လည်းကျွန်တော်အိမ်မပြောတာတွေဖြစ်တယ်အဲ့တော့အိမ်မပြောတဲ့အကြောင်းအရာကိုကျွန်တော်တို့ဘာကြောင့်ဖြစ်တာလဲဆိုတာတိကျတော့မသိပေမဲ့ကျွန်တော်တို့ဒီဆောင်းနေပိုင်းခြားထားတာကတော့ဒီစိတ်ပိုင်းဆိုင်ရာအကြောင်းဖြစ်တာတွေရဲ့နောက်ရုပ်လက္ခဏာယောဂါတွေပေါ့ဗျာတချို့ဆိုလို့ရှိရင်ကင်ဆာယောဂါခံစားနေရတဲ့အရင်ကနာကျင်ကြိုက်ခဲနေတဲ့အဆင့်မြင့်ရောင်ရမ်းနာတွေကြိုက်ခဲတာတွေရှိတယ်နှာခေါင်းပိတ်လို့တိတ်ခတ်နာတွေရှိနေလို့အိမ်မပြောတာနောက်ပန်းနာခြင်းကျလို့အိမ်မပြောတာနောက်နှလုံးယောဂါရလို့မောနေလို့အိမ်မပြောတာနောက်ဖိုင်ရိုက်ဟော်မုန်းတွေများတဲ့ခါကျတော့ကနာမငြင်းဖြစ်ပြီးအိမ်မပြောတာနောက်အစာမကြေလေထိုးလေအောင်ဖြစ်နေလို့အိမ်မပြောတာတွေအဲမိရသွေးဆုံးလို့အိမ်မပြောတဲ့လူတွေလည်းရှိတယ်ဒါကတော့ကျွန်တော်ယောဂါတွေကြောင့်ဖြစ်တဲ့အိမ်မပြောခြင်းပေါ့လေအဲ့ဒီကနေမှတခါရှိုးစေးဝါးတွေကြောင့်အိမ်မပြောတယ်တွေ့ရတယ်အဲ့ဒါကြောင့်ဗာလို့ဆိုကော်ဖီတွေတောက်မယ်ဆီရီတွေရမ်းတောက်မယ်နီကိုတင်းပါတဲ့ဆီရီတောက်မယ်အရက်တောက်မယ်ဆိုရင်အိမ်မပြောတာဖြစ်တတ်တယ်တချို့လူတွေကြတော့လေသူညခိုင်းအလုပ်ဆင်းရတာပေါ့နော်ညပဲပဲသွားသွားဆင်းနေရတဲ့ခါကျတော့သူများအိမ်နဲ့မတူဘူးဘယ်လိုအဲ့လူတွေကခါလဲညပဲလဲအိမ်မပြောခြင်းမနေခင်ပဲလဲအဲ့လိုမရအဲ့လိုတွေရှိတယ်တချို့ကြတော့လေပတ်ဝန်းကျင်အနေထားကြောင့်စူရန်သန်းနေအရင်ကြားနေရတာခလေးတွေကနောက်ရက်တာအကအလင်းရောင်ပေါ့နော်ကိုယ့်အိမ်ထဲကိုသူများအိမ်ဟာအခန်းထဲကအလင်းတွေကထိုးပေါက်ဝင်ရောက်တော့အလင်းရောင်တွေအဲ့လိုဒီကြောင့်လည်းကျွန်တော်အိမ်မပြောတာရှိတာပေါ့နော်အဲ့တော့အများစုကတော့ခုနပြောသလိုစိတ်ပိုင်းဆိုင်ရာအကြောင်းဒီအိမ်မပြောတာတွေတချို့ရဲ့ဒီစီဝါတွေကြောင့်တောက်ဆုံးလို့အိမ်မပြောတာရှိတယ်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအိမ်မပြောတဲ့ပြဿနာဖြစ်ပြီးလို့ဟိုဘယ်လိုလက္ခဏာတွေပေါ်လာရင်သတ်မှတ်နိုင်မလဲဆရာ
အိမ်မပြောတာကိုကျွန်တော်တို့အနည်းဆုံးတော့ပိုင်းခြားထားတာကတပတ်အတွင်းပေါ့နော်တော်တော်များများသူကပြန်ပျောက်သွားတတ်တယ်ပေါ့တပတ်တဲ့ပူကြော်ပြီးတော့အိမ်မပြောဆိုတော့ကျွန်တော်ဆရာဝန်နဲ့ပြသပါလို့လိုလာပြီးတော့ဆိုပါတော့တပတ်မှာ3ညတဲ့ပူပြီးအိမ်မပြောဘူးအဲ့ဒါဇက်တိုက်ဖြစ်နေတယ်ဆိုရင်တော့ဆရာဝန်ပြသမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအနေထားရောဘယ်လိုရှိလဲဆရာကြီး
တော်တော်များများကအိမ်မပြောတော့အေးဆေးပဲတောင်းကြတယ်အဲ့တော့ဒီကတော်တော်ဆေးဝါးနဲ့ပဲကျွန်တော်ကုရမယ်ထင်နေတာအဲ့တော့ခုနကအိမ်မပြောရတဲ့အကြောင်းရင်းပေါ့ခုနအလင်းရောင်တွေများနေသလားပေါ့နော်စူညာန်းတွေများနေသလားပေါ့ခရီးတွေနောက်ရှက်နေသလားစိတ်တော့ကရောက်နေသလားဒါတွေကိုကျွန်တော်မဖြေရှင်းမဲနဲ့အေးဆေးဆိုတော့အေးဆေးတွေတောက်တာကိုဆရာနဲ့သိတော့အားမပေးဘူးပေါ့လေ။ဘာကြောင့်လဲဆိုလို့ရှိရင်ဒီအေးဆေးတွေကကျွန်တော်၄ဘတ်၅ဘတ်တည်းပို့ပြီးလို့မကောင်းဘူး။ပြီးလိုက်လို့ရှိရင်ဒီအေးဆေးကြောင့်မနေ့ပိုင်းမှာ GCC နဲ့နှုံးနေတာတွေနောက်အမှတ်ညာတွေညော့တာတွေကိုယ်ခန္ဓာကခံချက်မညီတော့ဘဲနဲ့ရိုင်လဲပြီးဒဏ်ရာရတာမျိုးတွေဖြစ်နေတာလို့တခါအေးဆေးကိုဆွဲလန်းသွားတာအဲ့ဒါတွေရှိတာပေါ့နော်။ဒါအေးဆေးတွေရဲ့ခုနမကောင်းကျိုးတွေပေါ့နော်
။ဟုတ်ကဲ့ဆရာကြီး။ဟုတ်ကဲ့အဲ့တော့ဒီနေရာမှာခုနကဒီဖြစ်ရခြင်းအကြောင်းရင်းထဲမှာအများဆုံးဖြစ်တဲ့ဒီစိတ်ကြောင့်ပတ်သက်တာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်နိုင်မလဲဆရာကြီ
းအဲ့ဒီကတော့ခုနပြောတဲ့အိတ်ဆေးကိုအရင်ဆုံးနံပါတ်1မပေးဘဲနဲ့ဆရာနဲ့သုံးတဲ့ sleep hygiene ဆိုတာခီးတာပေါ့နော်ဒီ sleep hygiene ဆိုတာကအချိန်မှန်မှန်အိတ်ရဝင်ဖို့အိတ်ရအိတ်ခန်းဆိုတာအိတ်ဖို့အတွက်ပဲထားမယ်အိတ်ခန်းထဲမှာအလုပ်မလုပ်ဘူးပေါ့ TV မကြည့်ဘူးတယ်လီဖုန်းမပြောဘူးနောက်အိတ်ခန်းကိုပြင်ပြင်ဆင်ဆင်ထားရမယ်ကလကားတွေပါတယ်နဲ့အမှောင်အောင်ထုတ်ထားရမှာတယ်အဆူညာနေမရှိအောင်အပူအေးမြတ်တောင်ပေါ့နော်သိတ်အိုက်လုံးလို့လဲအိတ်မပြောတာတွေသိတ်အေးလုံးလို့အိတ်မပြောတာတွေအဲ့ဒါလည်းရှိတတ်တာဟုတ်အဲ့ဒီတော့ကျွန်တော်ကလည်းပြောစိတ်သက်ကြောင်အများဆုံးဖြစ်တယ်ဆိုလို့ရှိရင်စိတ်ဖိစီးရည်ညော့နေအောင် relaxation လို့ခေါ်တဲ့အပန်းဖြေတာတွေပေါ့နော်ဒါလည်းလို့ရမယ် lifestyle ပေါ့နော်သူကပုံမှန်အိတ်ရဝင်တဲ့အချိန်မျိုးလို့ရမယ်ပြီးတော့မှောင်ပြီးတော့တိတ်ဆိတ်နေတဲ့ခန်းထဲမှာအိတ်ရမယ်ပြီးတော့ပုံမှန်လေ့ကျင့်ခန်းလေးတွေလုပ်ပြီးတော့ဒီခုနစိတ်ဖြေဖြောက်မှုတွေရှိတာပေါ့နော်ဒါဆိုလို့ရှိရင်ဒီစိတ်ပိုင်းဆိုင်ရာကြောင်ဖြစ်တဲ့အိမ်မပြောတာတွေကိုကျွန်တော်ဒါစီတိုင်တယ်နောက်ကအိယာဝင်ကနေမှကော်ဖီတောက်တာတို့နောက်နီကိုတင်းပါတဲ့ဆေးဝါးတွေကွန်စားတာဆေးရွက်ကြီးကြင်ကုန်တာဆီရီတောက်တာတွေကိုကျွန်တော်ရှော့တာတခါလေကျလည်းတော့ညဘက်မှာအစာတွေအရင်စားလိုက်လို့ရှိရင်လူသဖြင့်ကာဘိုဟိုက်ဒရိတ်တွေပါတဲ့အစာစားတွေအများကြီးစားလိုက်လို့ရှိရင်အဲ့ဒါတွေကအိမ်မပြောတတ်ဘူးဒါမှမဟုတ်ထိတ်ချိန်နဲ့အစာစားခြင်းကိုဝေးထားတာပေါ့နော်ညနေစာကိုခက်စောစောလေးစားအဲ့ခန်းကြီးကမှကတ်စားလို့ရှိရင်ဒီကောင်ကလည်းအိမ်မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီအိမ်မပြောတဲ့ပြဿနာကိုမကာကွယ်မကုသနိုင်ရင်ဆိုးကျိုးတွေရောဘာတွေရှိနေလဲဆရာ
။အဲ့တာကကျွန်တော်လူတွေရဲ့ကိုယ်ခံစွမ်းအားစနစ်ကြီးပေါ့နော် immune system ကြီးကိုပြန်ပြီးတော့လန်းဆန်းပေးတာ။ဒါတည်းအဲ့တော့အိတ်ဆက်နားနေခြင်းကြောင့်လူတွေမှာဖြစ်နေတဲ့အနာတန်းရတွေအနာကျက်တာကိုပိုပြီးဦးစားပေးတယ်ဗျ။ နောက်ကအိတ်ချင်းကြောင့်လည်းမှတ်ညာနေပူပြီးကောင်းလာတယ်။နောက်ကအိတ်ကောင်းကောင်းအိတ်ဆက်မယ်ဆိုရင်အိတ်မက်ဆက်လာလေပြတ်တာပေါ့ဗျာ။အိတ်မက်ဆက်လာလေဆိုအိတ်မက်ထဲမှာဘာလို့ရမလဲဆိုတော့အကြံစီတွေပေါ်လာတယ်ဒီအကြံစီတွေကိုကျွန်တော်အကောင့်ထဲပို့နိုင်တယ်။ဒါအိတ်ဆက်နားနေရင်အဲ့လိုတွေမရှိလို့ရှိရင်ကဏ္ဍမငြိမ်တာတွေစိတ်တူတာတွေလုပ်ငန်းခွင်မှာတော့အနောက်ဆက်ဖြစ်လာတာပေါ့နော်။အဲ့တော့စိတ်အားငယ်တယ်တခါကျကိုယ်စိတ်တူတယ်ပေါ့နော်။အားအင်းနေကုန်ခန်းတယ်အဲ့တော့သူကအာယုံစုဆိုင်မှုမရှိနိုင်ဘူး။နောက်ကတုံ့ပြန်မှုတွေနှေးကွေးလာတာစကားပြောတာစအားလေးရှားလေးတွေဖြစ်လာ
တယ်။ဟုတ်ကဲ့ဆရာ။ဒီနေရာမှာဆရာဒီစိတ်ပိုင်းဆရာနဲ့ဒီခုနကဆေးဝါးတို့ပါလို့ပေါ့နော်ဒီဓာတ်ပစ္စည်းတွေနောက်ဒီပတ်ဝန်းကျင်အနေထားတွေပြောပြတဲ့အခါမှာဆရာဒီရုပ်ပိုင်းဆိုင်ရာပေါ့ဆရာဒီယောဂါတွေကြောင့်ဖြစ်တဲ့အနေထားမှာတော့ယောဂါတွေကိုပဲအဓိကကုသပေးရမှာပေါ့ဆရာနော
်နောက်အေးရေးသိပ်ပြက်လာလို့ရှိရင်ခုနကတော့ anxiety တို့ depression တို့ဆိုတာဝင်လာတာပေါ့နော်အဲ့ဒါပို့ပြီးတော့ risk တွေပုံများလာတာပေါ့ဗျာသူကတော့စိတ်တော့ကတွေပို့ပြီးများလာတယ်အေးပြက်လို့စိတ်တက်ကြလာတယ်အဲ့ဒီကနေမှကိုယ်လေးရှင်တွေတိုးလာတယ်အဲ့ဒီကနေသွေးတို့ယောဂါတွေရလာတယ်ဆက်ရနှလုံးယောဂါရလာတယ်စီးတို့ယောဂါတော့ရလာတယ်ဆိုတာမျိုးတွေကျွန်တော်တွေ့လာတာပေါ့နော်ပြောခုနပြောတဲ့ကင်ဆာလိုယောဂါမျိုးတွေပန်းနာရင်ကျက်လိုယောဂါမျိုးတွေကိုကြောင်းလဲကြောင်းဆိုခုနအေးပြက်တာတွေဖြစ်တာပေါ့ဒီယောဂါတွေကောင်းကောင်းကုသလိုက်ခြင်းအားဖြင့်တည်ငြိမ်သွားတာပေါ့နော်ဒါကြောင့်ကုသတဲ့အခါမှာစိတ်ငြိမ်စေဆေးတွေထည့်ပေးတာမျိုးတွေပါလာတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့ကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်ဒီစီစဉ်ကိုကြာတာပရင်းနေ့ညပိုင်းနဲ့အခုလောတောက်ကြမနဲ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တစ်ခုလုံးမှာလုံခြုံရေးကိုတွန်းမြင့်ချထားပြီးမြို့အဝင်အထွက်တွေကိုစစ်ဆေးမှုတွေပြုလုပ်နေပါတယ်။ချင်းပြည်နယ်ခိုင်ကမ်းမြို့စုပေါင်းစစ်ဆေးရေးဂိတ်မှာပောက်ကွဲစီတက်တဲ့မီးရှို့စနက်တန်အချောင်းတပေါင်းကိုဖမ်းမိခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်မောင်းနှုတ်ခရိုင်မှာလုံခြုံရေးစိတ်ချရတဲ့အနေအထားမရှိသေးတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်တစ်ခုလုံးမှာအော်တိုဘာလ9ရက်နေ့ညနေပိုင်းကစပြီးလုံခြုံရေးတွေကိုတိုးမြင့်ချထားပြီးမြို့အဝင်ထွက်တွေစစ်ဆေးမှုတွေပြုလုပ်နေပါတယ်စစ်သွေးမြို့မှာဆိုရင်မြို့အဝင်ထွက်ဂိတ်တွေအပါအဝင်တင်းမော့စိတ်နဲ့လမ်းမကြီးစတဲ့လူစီကားတဲ့နေရာတွေမှာရင်အသွားအလာတွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့စစ်သွေးမြို့ခန့်တွေကပြောပါတယ်အခုလိုလှုပ်ဆောင်တာကတော့ဩဂတ်စ်လအတွင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတချို့နေရာတွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်ပောက်ကွဲရဲ့ပစ္စည်းတွေတည်ဆောင်မှုမလုပ်နိုင်အောင်ဖြစ်တယ်လို့ဆိုပါတယ်အလားတူတခြားမြို့နယ်တွေမှာလည်းဂားဂိတ်တွေအပါအဝင်ဈေးတွေမှာလည်းလုံခြုံရေးတွေတုံးမြင့်ထားတယ်လို့လုံခြုံရေးတင်းကျပ်ထားတာတွေရှိနေပါတယ်
။ချင်းမြင့်နယ်ခိုင်ခမ်းမြို့စုပေါင်းစစ်ဆေးရေးဂိတ်မှာပောက်ကွဲစီတတ်တဲ့အိန္ဒိယနိုင်ငံသုတ်မီးရှို့စနစ်တန်အချောင်းတပေါင်းကိုအောက်တိုဘာလ9ရက်နေ့ကဖမ်းမိခဲ့ပါတယ်။အိန္ဒိယမြန်မာအမှတ်နှစ်နယ်စပ်ကုန်းလူရေးစခန်းရီခေါထရာမြို့ကနေကလေးမြို့ဘက်ကိုမောင်းနှင်လာတဲ့ဂျီကာတစီကိုတင်ကမကင်းဖြစ်ပြီးစစ်ဆေးကြည့်ရမှာအမှတ်ရှိမီးရှို့စနစ်တန်အချောင်းတပေါင်းကိုဖမ်းမိခဲ့တာဖြစ်တယ်လို့ခိုင်ကန်းစုပေါင်းစစ်စီရေးခဲကတာဝန်ရှိသူတို့ကပြောပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးကာရမလာနုံဆန်းအားရဲ့ဆွဲဆိုချက်အရဒီမီးရှို့စနစ်တန်ကိုကလေးမျိုးတန်ဟန်ရက်ွက်ကဥလွယ်သေးထံကနေစက်ကူတဖာကိုကြံ့ငွေ 5,000 နှုတ်နဲ့တင်ဆောင်လာတာဖြစ်တယ်လို့ထွက်ဆိုထားပါရယ်ကာရမနဲ့တူဥလွယ်သေးရဲ့ဇနီးတို့ကိုတက်ဆိုင်ရာကနေဖမ်းဆီးအရေးယူထားပါရယ်
ကရင်ပြည်နယ်မှာလှုပ်ဆောင်မဲ့လျက်စစ်တပ်အားပြကြောက်မီသွေးစက်ယုံစီမံကိန်းနဲ့ပတ်သက်ပြီး KNU ကရင်အမျိုးသားစည်းရုံးအနေနဲ့လူထုထံသဘောထားချပြပေးဖို့ကရင်ပြည်နယ်ရှိအရက်ဖက်အဖွဲ့29ဖွဲ့ကနေအခုလ3ရက်နေ့က KNU ထံစာတင်ပြပြီးတိုက်တွန်းလိုက်ပါတယ်။ကြောက်မီသွေးစီမံကိန်းအကောင့်ထယ်ဖို့မဲ့ဗအံမြို့နယ်ဝတ်ကြီးကျွအုပ်စုမှဆိုရင် KNU တပ်မဟာတပ်ထိန်းချုပ်နယ်မြေဖြစ်တဲ့အတွက် KNU ဘက်ကသဘောထားကိုတရှိဖို့လိုအပ်ကြောင်းအဲ့ဒီတင်ပြတဲ့စာမှာဖော်ပြထားပါတယ်။တိုက်တွန်းချက်ရခရယူဖက်ကသဘောထားထုတ်ပြန်ပေးမှဖြစ်ပြီးမထုတ်ပြန်ခင်ကြောင့်မိတွေကောင်းကျိုးဆိုးကျိုးရဲ့အချက်လက်ပေါင်းစုံကိုသိရှိဖို့လိုအပ်တဲ့အတွက်တည်င်းအချက်လက်တွေကိုပေးပို့လာဖို့ KNU ဖက်ကဖိတ်ခေါ်ကြောင်း KNU တွဲဖက်အတွင်းရေးမှူးနှင့်ဘဒိုစောလာထွန်းကပြောပါရယ် ဒီစီမံကိန်းနဲ့ပတ်သက်ပြီးကရင်ပြည်နယ်မှာအမှန်တကယ်လိုအပ်တဲ့အတွက်ကန့်ကွက်မှုရှိရင်လည်းဖြစ်မြောက်အောင်လှုံ့ဆော်သွားမယ်လို့ပြည်ခရဲဇွန်လကကရင်ပြည်နယ်ဝန်ကြီးချုပ်ကနေလူထုတွေကိုပြောဆိုခဲ့ပါတယ်
မုံပြင်းနယ်မှာရှိတဲ့ဆိုးရခြေခံပညာသင်ကျောင်းတွေမှာဆိုင်းနာစာပေသင်ကြားနေတဲ့ဆရာဆရာမတွေကိုနေစာလပေးဖြစ်သုံးမြင့်ခန့်နိုင်ဖို့အတွက်ရှောက်လှတွေကိုမိမိတို့သက်ဆိုင်ရာမြို့နယ်ပညာရေးမှူးရုံးတွေမှာအောက်တိုဘာလ9ရက်နေ့ကနေ23ရက်နေ့ထိနောက်ဆုံးထားပြီးတော့သက်ဆိုင်ရာမြို့နယ်ပညာရေးမှူးရုံးကိုပေးဖို့ပြည်နယ်ပညာရေးဌာနကနေထုတ်ပြန်ထားပါတယ်။မုံပြင်းနယ်ဆိုးရစာသင်ကျောင်းတွေမှာတိုင်းရင်းစာပေသင်ကြားခြင်းကိုဒီကိန်းဆိုရလက်ထက်2014-2015ပညာသင်နှစ်ကနေစတင်ကောင်းတဲ့ပေါ်ခဲ့ပြီးသင်ကြားပေးတဲ့ဆရာဆရာမတွေကိုပြည်ထောင်စုရန်ပုံငွေနဲ့တစ်လကို3000ကျပ်တစ်နှစ်သွင်း6လစာထောက်ပပေးခဲ့ပါတယ်။မုံပြင်းနယ်ကဆိုရစတင်ကျောင်းတွေမှာမွန်ကရင်နဲ့ပို့တိုင်းသားစာပေတွေသင်ကြားလျက်ရှိပြီးကျောင်းဆရာဆရာမစုစုပေါင်း1300ခန့်ရှိတယ်လို့ပြည်내ပညာရေးမှုရုံးစည်းရုံးကသိရပါတယ်။
မကြမီတောင်ကြီးမြို့မှာကျင်းပတော့မယ့်ရှမ်းပြည်ရဲ့အထင်ကရတဆောင်တိုင်မီးဦးပြန်ပွဲတော်အတွက်ပြင်ဆင်နေချိန်မှာပဲတောင်ကြီးမြို့ပေါ်ကဟိုတယ်တက်ခုခန်းတွေဈေးနှစ်ဆမြင့်တက်လာနေပါတယ်။တာမန်ဟိုတယ်တွေရဲ့ပုံမှန်ဈေးနှုန်းတစ်ည3000ကနေလက်ရှိမှာ5000နီးပါးရှိနေပြီးပွဲကာလကျရင်9000အထိတိုးတက်သွားနိုင်မယ့်အလားအလာရှိကြောင်းလက်ရှိမှာတော့ပြည်တွင်းပြည်ပကဧည့်သည်တွေကနေအခန်းကြိုတင်ဘုကင်လုပ်ထားတာကြောင့်ဟိုတယ်ကြီးတော်တော်များများဟာအခန်းလိုမရှိတော့တဲ့လောက်ဖြစ်နေကြောင်းအိမ်ချမ်းမီအကျိုးတော်ဆောင်လုပ်ငန်းတွေလုတ်ကင်နေသူတောင်ကြီးဒေသခံနန်းလူကပြောပါရယ်တောင်ကြီးမြို့ပေါ်မှာလက်ရှိဟိုတယ်35လုံးမိုဒယ်3လုံးနဲ့တက်ခုခန်း60လုံးရှိကြောင်းဟိုတယ်နဲ့ခရီးသွားညွှန်ကြားရေးမှူးစီဌာနစီးရင်များအရသိရပါရယ်နှစ်စဉ်ပွဲတော်ကာလမှာဒီဟိုတယ်တွေအပြင်တောင်ကျောင်းကြီးမင်းကျောင်းငကပတ်ကျောင်းစတဲ့ကျယ်ဝန်းနဲ့ဘုံကြီးကျောင်းတွေမှာပါဧည့်သည်တွေပြည့်ရှံနေတတ်ပါရယ်တောင်ကြီးတဆောင်တိုင်ပွဲတော်ကိုအဝေယာမီးပုံပြန်ကွေးမှာအောက်တိုဘာလ26ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်မောင်နှံခေမှာဩဂတ်စ်လနောက်ဆုံးအပတ်က ARSA အစံဖတ်သမားတွေကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတိုင်းရင်းသားတွေနေရဲစွန့်ခွာပြီးဒုက္ခသည်တွေအဖြစ်တခြားနေရာတွေကိုပြောင်းရွှေ့ခေလုံရာကနေအခုခါမှာဒေသခံတချို့နေရဲကိုပြန်လာပြီးဖြစ်ပေမဲ့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့ဒေသခံတွေကဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကမတည်ငြိမ်သေးတဲ့လုံခြုံရေးအခြေအနေအကြောင်းကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်။
ဒေသအတွင်းမှာတင်ညီမှုအနည်းငယ်ရှိလာတဲ့အတွက်နေရဲစန့်ခွာသူတို့ပြန်လာနေကြပြီဖြစ်ပေမဲ့လုံခြုံရေးစိတ်မချရသေးဘူးလို့ဘူးသီတော်မျိုးဇေယာယာမကြောက်စရာတော့ဥအင်တာဝန်သားကအခုလိုမိန့်ပါတယ်။ဒီ
လိုချင်တော့လောလောဆယ်တော့တက်တာနဲ့လုံခြုံရေးဆိုတာတည်ခဲ့တယ်ဆိုတော့ပြင်းပြင်းလေးဆက်ရပြီရှိရတယ်။ဒေသကဟိုခိုင်ဆိုင်မှုဆိုတော့ချင်းလမ်းမတော်ရှိရတာပေါ့။ဟိုဘိုးရဲနေရဲ့ဆေးရဲနေရဲ့အဲ့လိုပြေတော့ဝင်နေနေပါတယ်ပြေရတယ်ဆိုတော့ဟိုဆက်ဖြစ်ပါတော့ဆက်ပြီးတော့လုံလုံချင်းချင်းမပြေပေါ့။ဒါပေမဲ့အစိုးရကတော့တဲ့လက်ဆိုးတော့
အစာအဖွဲကတဖက်သက်အပိုက်ခက်ရဲစိတ်ခဲ့တာအော်တိုဘာလ9ရက်နေ့ကတလားပြစ်ခဲ့ပြီဖြစ်တဲ့အတော့ဒီရပိုက်တွေအတွက်မှာတိုက်ခိုက်မှုတွေထက်ပြီးဖြစ်လာနိုင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတော့လုံခြုံရွေးတဲ့တွန်းမြန်ထပြင်မဲ့စိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်ကြံဖိုင်မှုတွေဖြစ်ပြီးနောက်မော်တော်မျိုးနေအတွက်မှာလူမှုကူညီရေးတွေလုပ်နေတဲ့စာရေးဆရာဝေဟန်အောင်ကမော်တော်မျိုးနေလုံခြုံရွေးအခြေအနေကိုအခုလိုပြောပါတယ်
လုံချုံရဲ့အခြေအနေကတော့တစုံတရာလုံချုံနေပြီလို့ပြောလို့ရတယ်။ဒါပေမဲ့ရင်ဒီကဒီတက်မတော်သားတွေရဲ့အဲဒီမုံတော်ဒေသလုံချုံရဲ့နေသိရလုံချုံရဲ့ဌာနရဲ့သူတို့ကတော့ဟိုနေရောညရောပေါ့နော်ကင်းလင်းနေတာတော့ဟိုကင်းဆင်းနေမှာဟိုအဆောင်ချတာတော့ကတော့ပုံမှန်အချင်းလို့လုံချုံနေရတဲ့နဲ့မုံတော်ဒေသဟာတစုံတရာအေးရှင်းနေပြီလို့ပြောလို့ရတယ်ခင်ဗျာ
။နေဖတ်တင်မှာတော့ရာသတွေဟာအခုအချိန်ထိတောတောင်ရှောက်မြောက်တွေကိုသွားပြီးငါရှာထန်းခေါက်တာတွေမလုံနိုင်သေးတယ်လို့စပရိတ်သိမ့်တာတွေကိုလည်းမလုံနိုင်သေးတဲ့အတွက်အခါခဲတယ်ရှိနေသေးတယ်လို့လည်းဆရာဝေဟန်အောင်ကပြောပါတယ်။လာရှိမုံတော်ခရရဲ့အတွက်မှာတိုက်ခိုက်မှုတွေညင်သားနေပေမဲ့နေအိမ်မရှိမှုတွေရှိနေသေးတယ်လို့လာလုံးမိုက်တွေသင်တဲ့တွေနဲ့ဆားဆက်ပစ္စည်းတွေကိုနေမြေရှင်းလန်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေစိတ်သိမ့်ဆေးရမိနေတဲ့တော့ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေပြီးရွာအပြင်ကိုမထွက်ရပေးဖြစ်နေတယ်လို့မောက်တော်မြို့နယ်မြောက်ပိုင်းလောက်တုံကျေးရွာသားကိုကျော်ဝင်းကပြောပါတယ်ပြည်နယ်ဝန်ကြီးချုပ်ဦးညင်ဘူးကမောက်တော်ခရရဲ့အုပ်ချုပ်ရေးမှုရုံးမှာအော်တိုဘာလ6ရက်နေ့ကဌာနဆိုင်ရာတွေကတာဝန်ရှိသူတွေနဲ့ပြုလုပ်တဲ့အစည်းအဝေးမှာအခါခဲတွေရှိနေပေမဲ့တဖွဲ့နဲ့တဖွဲ့ပေါက်ဆက်ပြီးစပါရိတ်သိမ့်ရေးစယောင်းစရာကောက်ယူမော်တော်ဖြစ်စဉ်နဲ့ပတ်သက်ပြီးပြန်လည်နေရာချထားရေးရေရှည်ဖွံ့ဖြိုးတိုးတက်ရေးတွေအတွက်အလုံးပူပေါ်လှုပ်ဆော်ဖို့လိုတယ်လို့ပြောဆိုခဲ့ပါတယ
်။ဆက်ပြီးတော့ချင်းပြည်နယ်တီးတိမ်မြို့ကနေကလေးမြို့ကိုဆင်းလာတဲ့ကြီးတဲ့တင်ဆောင်ထားတဲ့ကုန်တင်ရင်တစည်းစက်တင်ဘာလ10ရက်နေ့ကတိမ်းမောက်သွားတဲ့အတွက်လူ9ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သေဆုံးဒဏ်ရာရရှိသူတွေအတွက်ဒေသခံအာဏာပိုင်တွေကနေအကူအညီပေးဆောင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။နိုင်ကွင်းအိမ်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ချင်းမြင့်နဲ့တီးသိမ်မြို့နယ်လိုင်တွီးရွာကနေကလေးမြို့ကိုဆင်းလာတဲ့ကားလစီတန်ငင်းလွန်6တဲ့ထိုးကြခဲ့ရမှာခကြီးတဲ့9ဦးသေဆုံးခဲ့သလိုတိုင်ရရရှိတဲ့လူနာတွေကိုစကိုင်းတိုင်းဒေသကြီးကလေးမြို့ဆေးရုံမှာဆေးကုသခံနေရပါတယ်ထိခိုက်သေဆုံးတိုင်ရရသူအခြေအနေတွေကိုတော့ကလေးမြို့လူမှုကွန်ရက်ရေးဖွဲ့ဝင်တာဝန်ရှိသူလူဖြစ်တဲ့ကိုသိန်းစောဦးကအခုလိုပြောပါတယ
်မင်းလေး9ယောက်ဆုံးသွားကြတယ်ဒီမှာတော့ရှေ့ရောက်တော့ကျန်နေကြတယ်။ဒါမြရတော့ဟိုပြန်လာကြကလေးမျိုးဘက်ကစကန်နာဘက်ကလည်းပြောကြတယ်။လူနာကရှင်နေတာအဲ့တော့မတော့ပါဗျ
။ဒေဆုံးတန်ရာရသူတွေဆိုတော့ကလေးခရိုင်အာနာပိုင်တို့ကလည်းဆောက်ပါမှုတွေပေးဆောင်နေတယ်လို့ကိုသိန်းစုံဦးကဆက်ပြောပါတယ်
။ကျွန်တော်တို့ခါရကတော့တည်တဲ့လူကိုတယောက်တစ်သိန်းလူနာတွေတော့၅တောင်းပြီးသေးတယ်
။ကားပေါ်မှာလိုက်ပါသွားကြတဲ့ခီးတဲ့များစုကတီးသိမ်မြို့နယ်လိုင်းတီးကျေးရွာမှာအော်တိုဘာလာရှိရနေသည့်ကျင်းပခဲ့တဲ့ချင်းရိုးရခွာသူပွဲတော်ကိုဆွဲရောက်ခဲ့ပြီးကလေးမျိုးဘက်ကိုအပြန်လမ်းမှာအခုလိုကားသိမ်းမောက်ခဲ့တယ်လို့ကြေးရွာသူမတ်မော်သေးကဆိုပါတယ
်။ကားမဆီးချောင်းလာလို့အာချောင်းတဲ့နေရာမှာညီကြော့တဲ့နေရာကိုကားသေးကနင်းတဲ့ခါကျတော့ဘာမီးကကားအလေးချိန်ကိုမခံနိုင်လို့ကျသွားတဲ့သဘောပါပဲ။ဒီလိုက်ကြေးရွာမှာတစ်နှစ်တစ်ကြိမ်ကျင်းပတဲ့ခွာသူပွဲဆိုတာရှိတယ်လေ။ဒီစားတဲ့ကလေးမျိုးမှာပြောင်းနေတဲ့လူတွေကဒီမှာခွာသူပွဲလာတုံးကြတာပေါ့
။အစိုးရကားမောက်တဲ့နေရာလမ်းမဆက်သေးရေးစိုးဝါတဲ့နေရာတစ်ခုဖြစ်ပြီးရေမတော်တဆဖြစ်ပွားမှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်။အော်တိုဘာရ၁၀ရက်နေ့ကလည်းချင်းမြင့်နယ်တောင်တက်လမ်းတိုင်းငင်းရွာနီးသုံးသပ်ကွေ့မှာပဲစက်အမျိုးသားကားရစီထိုးကြခဲ့ပြီးကားပေါ်ပါလာတဲ့သူတွေကိုရှာဖွေနေစေလဲဖြစ်ပါတယ်။ချင်းမြင့်နယ်ဟာတိုင်းနယ်ပြည်နယ်များနဲ့ကဖုံပြိုမှုအနှိမ့်ကျဆုံးဖြစ်ပြီးလမ်းမဆက်တွေရေးခက်ခဲတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်တစ်ခုလုံးမှာအော်တိုဘာလ9ရက်နေ့ကစလို့လုံခြုံရေးတော်မြင့်ချထားပြီးမြို့အဝင်ထွက်တွေကိုစစ်ဆေးမှုတွေပြုလုပ်နေပါတယ်။ချင်းပြည်နယ်ခိုင်ကမ်းမြို့စုပေါင်းစစ်ဆေးရေးဂိတ်မှာပောက်ကွဲစီတက်တဲ့အိန္ဒိယနိုင်ငံထုတ်မီးရှို့စနက်တန်အချောင်းတပေါင်းကိုဖမ်းဆီးရမိခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြားရတာပါရှင် VO American တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို burmese.voanews.com မှာအသံဖိုင်နဲ့တကွပြန်လည်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်ဖတ်ရှုနိုင်ကြပါရှင်
ရရှိများရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးသိမ့်မြတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်။ဘာသာရေးလူမျိုးရေးတင်းမာမှုတွေလျော့ပါစေဖို့လူ့အတိုင်းအဝန်းကမတူကွဲပြားမှုတွေကိုသီးခံနိုင်ဖို့စုတောင်းပွဲတွေကဘယ်လောက်ထိတွန်းအားပေးနိုင်မလဲ။ငြိမ်းချမ်းရေးနဲ့သိမ့်မြတ်ရေးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဖီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစွန်တွေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းစွန်တွေကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဝါရှင်တန်မှာရှိတဲ့ကျူဝါတန်ယုံကအရာ85ဦးတမ်းပြေကနေထွက်ခွာသွားဖို့အမေရိကန်ပြည်ထောင်စုကအမိန့်ထုတ်ပြန်လိုက်ပါတယ်။ကျူဘာနိုင်ငံဟာဗာနာမြို့မှာရှိတဲ့အမေရိကန်တန်ရုံးမှာအခြေခံကျတဲ့တန်တမာရေးနဲ့ကောင်စစ်လုပ်ငန်းလှုပ်ဆောင်ဖို့အတွက်အရေးပေါ်ဝန်ထမ်းတချို့သာခြံထားပြီးကျန်တဲ့အမေရိကန်တန်ရုံးဝန်ထမ်းတွေပြန်လာကြဖို့အမေရိကန်ပြည်ထောင်စုကကြေညာချက်ထုတ်ပြန်ပြီးရက်ပိုင်းအကြာမှာကျူဘာတန်ရုံးဝန်ထမ်းတွေထွက်ခွာသွားဖို့အမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲဒီနောက်ဆက်တွဲအဖြစ်နဲ့ကျူဘာနိုင်ငံကိုသွားကြမဲ့အမေရိကန်နိုင်ငံသားတွေအတွက်လည်းခီးသွားသတိပေးချက်ကိုအမေရိကန်အစိုးရကထုတ်ပြန်လိုက်ပါတယ်။ကျူဘာမှာရှိတဲ့တန်ရုံးဝန်ထမ်းတွေဆယ်လတာကာလအတွင်းလျှို့ဝှက်ဆန်းပြတဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအခုလိုလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။တ တိုက်ခိုက်မှုတွေကိုမနစ်ကစပြီးအခုနှစ်ဩဂုတ်လအထိပြုလုပ်ခဲ့တာပါတိုက်ခိုက်မှုတွေကြောင့်တန်ယုံဝန်ထမ်း22ဦးမှာနားမကြတာခေါင်းမူတာမတက်ရရခက်ခဲတာခေါင်းကိုက်တာပင်ပန်းနွမ်းနေတာအသည့်အာယုံချိုရင်းတာနဲ့အိတ်မရတာစတဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားခဲ့ကြရပါတယ်တိုက်ခိုက်မှုတွေမှာသူတို့မပါဝင်ကြောင်းကျူပါအစိုးရကညှင်းဆို့ထားပါတယ်တိုက်ခိုက်မှုအတွေ့ကျူပါအစိုးရကတရားစုံစမ်းစစ်ဆေးမှုတွေပြုလုပ်နေသလိုစုံစမ်းစစ်ဆေးမှုတွေအမေရိကန်နဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်နှစ်ဖက်စလုံးရဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လက်ပြုလုပ်နေကြဆဲဖြစ်ပါတယ်ဒါပေမဲ့ဘသူကဘလို့နည်းနဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုတော့မသိရသေးပါဘူးတိုင်ယွန်ဝန်ထမ်းတွေတိုက်ခိုက်ခံရမှုနည်းနံသမျှနေရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဟာဗာနာမှာရှိတဲ့ဝန်ထမ်းအရေးအတွက်ကိုအမေရိကန်ကရှော့ချလိုက်တာဖြစ်ပါတယ်ဗီယက်နာသဘောတူညီချက်အတိုင်းတန်တမာနေကိုကျူဘာအစိုးရကလိုအပ်တဲ့အကာအကွယ်ပေးဖို့ပြက်ခွက်ခဲ့တဲ့အတွက်အမေရိကန်မှာရှိတဲ့ကျူဘာတန်အရာရှိတွေတိုင်းပြည်ကထွက်ခွာသွားကြဖို့အမိန့်ထုတ်ပြန်ရခြင်းဖြစ်ကြောင်းအမေရိကန်ကကျူဘာတန်အရာရှိတွေဘာကြောင့်နှင်ထုတ်ရတယ်ဆိုတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ဒီအမိန့်ကြေညာချက်အရနိုင်ငံစလုံးမှာအပြန်အလှန်တာဝန်ထမ်းဆောင်နေကြတဲ့တန်ယုံဝန်ထမ်းအရေးအတွက်ဟာလည်းညီမျှသွားမယ်လို့ဝန်ကြီး Tillerson ကပြောပါတယ်။တန်တမာနေဘေးကင်းလုံခြုံပြီးကြားမာစွာရှိနေရေးဟာအမေရိကန်ပြည်ထောင်စုအတွက်အရေးကြီးဆုံးကိစ္စဖြစ်ပါတယ်။ Vienna သဘောတူညီချက်အတိုင်းကျူဘာအစိုးရကအမေရိကန်တန်တမာနေကိုအကာအကွယ်မပေးနိုင်သည့်၍ကာလပတ်လုံးဟာဗာနာမှာရှိတဲ့အမေရိကန်တန်ယုံမှာတာဝန်ထမ်းဆောင်ဖို့အရေးပေါ်မဟုတ်တဲ့ဝန်ထမ်းတွေပြန်လည်ဆေလွတ်မှာမဟုတ်ဘူးလို့အမေရိကန်အစိုးရကပြောကြားထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အဖော်ကိုပြင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အဖော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOE အမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈ :00 ကနေ၉ :00 အထိပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါ။အခုမြက်ဖက်ဘွေကနေနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသက်တဲ့နေရာနားမှာငလျင်ငယ်တစ်ခုလှုပ်သွားတာကိုဒီကနေ့မနေ့အစောပိုင်းကတိုင်းတာသိရှိရတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာန USGS ကပြောပါတယ်။ပြင်ယာ 2.9 ရှိတဲ့ငလျင်တစ်ခုလှုပ်သွားတာကိုဆွန်ဂီဘေဂမ်ဒေသကနေ23ကီလိုမီတာလောက်အကွာမှာတိုင်းတာသိရှိရတဲ့အကြောင်း USGS ကပြောတာပါ။အဲ့ဒီနေရာဟာအရင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသက်မှုတွေလုပ်ခဲ့ဘူးတဲ့နေရာဖြစ်ပါတယ်။ဒီအဖြစ်မှာငလျင်လှုပ်တယ်လို့လက္ခဏာတွေရှိနေပေမဲ့ဒါဟာသဘာဝအတိုင်းဖြစ်တာလားလူလှုပ်တာကြောင့်ဖြစ်တာလားဆိုတာကိုတော့အသေးချာတိမပြုတ်နိုင်ဘူးလို့ USGS ကပြောပါတယ်။စက်တင်ဘာလ3ရက်နေ့မှာမြောက်ကိုရီးယားကလုပ်ခဲ့တဲ့နောက်ဆုံးနျူကလ িয়ার ဆန်းသက်မှုကနေပြင်ယာ 6.3 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တယ်လို့ USGS ကပြောထားပါတယ်။မြေရုလှုပ်ရှားမှုဖြစ်တာနျူကလ িয়ার ဆန်းသက်မှုကြောင့်လို့တော့အမြဲပြောလို့မရပါဘူး။စတေမလာ23ရက်နေ့ကလှုပ်ခဲ့တဲ့ငလျင်ငယ်တစ်ခုအားဆိုရင်အဲဒီလောက်အစောပိုင်းမှာလှုပ်ခဲ့တဲ့နျူကလ িয়ার ဆန်းသက်မှုနောက်ဆက်တွဲဖြစ်မယ်လို့ယူဆထားခဲ့ပါတယ်။ရခိုင်ပြည်နယ်ပြည်လည်နေရာချထားရေးနဲ့ပြည်လည်လူထောင်ရေးလုပ်ငန်းတွေအတွက်အစိုးရနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေအားလုံးလက်တွဲလှုပ်ဆောင်နိုင်မဲ့ကုမ္ပဏီတစ်ခုကိုသူကိုယ်တိုင်အုပ်ထားလုပ်ပြီးတော့ဖွဲ့စည်းထားတဲ့အကြောင်းနိုင်ငံတော်အကြံပေးပို့ကိုဒေါက်ဆန်းစုကြည်ကကြာသပတေးနေ့မှာကြေညာသွားပါတယ်။မြန်မာစစ်တပ်ကလူမျိုးလုံးသုံးသင်ရှင်းလင်းမှုတွေလုပ်နေတယ်ဆိုတဲ့ဆူဆဲချက်ကိုမြန်မာတပ်မတော်ဦးစီးချုပ်ကကြာသပတေးနေ့မှာပြည်ပြတ်တသားညင်းဆိုလိုက်တယ်လို့အကြံဖတ်မှုတွေကနေလွန်မြောက်ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးအတွက်ကိုလည်းမီဒီယာတွေကချက်ကားဖော်ပြနေကြတယ်လို့ပြောလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာနဲ့တွေ့ဆုံတာမှာမြန်မာတပ်မတော်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကမီဒီယာတွေဟာဒီဖြစ်ရပ်ကိုမီးလောင်ရလေပင့်သွေးထိုးလုံဆော်တာတွေဝါဒဖြန့်တာတွေနဲ့လှုပ်ကြံဖန်တီးနေကြတယ်လို့အပြစ်ဖို့ပြောဆိုလိုက်တဲ့အကြောင်းသူ့ရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ရဲ့အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအန်နန်ဟာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးကော်မရှင်ရဲ့တွေးရှိချက်တွေအကြံပေးချက်တွေနဲ့ပတ်သက်လို့အော်တိုဘာလ13ရက်တောက်ကြနေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှာတင်ပြဖို့ရှိပါတယ်။အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုတော့ပြီးခဲ့တဲ့ဩဂုတ်လကပဲအစိုးရကပေးအပ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေမနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်ညနေပဲ 6:00 ခွဲကနေ 9:00 ထိထုတ်လိမ့်မယ်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖန်ယူနိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ယူပါရှင်
This program has come to you from the Voice of America, Washington.